Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ကျွန်းလ9ရက်အင်္ဂါနေ့တနင်္လာနေ့ညပိုင်း 9:30 NIT အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မနင်္ဂလာပါဒီကနေ့ညပိုင်းစီစဉ်ရွေးတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလူ9ဦးသေဆုံးပြီး50နီးပါးဒဏ်ရာရခဲ့တဲ့အထိတိုက်ခတ်ခဲ့သူ3ဦးဘယ်သူတွေဖြစ်တယ်ဆိုတာကိုသိရှိထားပြီလို့ဗြိတိန်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်အကြမ်းဖက်ဝါဒကိုအားပေးထောက်ပံ့တယ်ဆိုပြီးကာတာနိုင်ငံကိုနိုင်ငံတချို့ကတန်တမာဆက်ဆံရေးဖြတ်တောက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်လူနည်းစုဘာသာဝင်တွေရဲ့အဝတ်ပြုကိုးကွယ်မှုတွေအပေါ်ကန့်သတ်ထားတဲ့ဥပဒေလုံထုံးလုံးတွေကိုပဲဖျက်ဖို့ HRW လူအခွင့်ရေးအဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်ပါတယ
် Human Rights Watch also calls for immediate action to revoke the government's discriminatory laws and regulations on the practice of religion that are frequently applied to minority religions
HRW ပြောခွင့်ရသူပါရှင်အဖြစ်ဆုံးကတော့မကြခင်တင်ပြတော်မှာပါတာအပြင်မြန်မာနိုင်ငံတော်ဟာမှုတ်တုံလေးဆက်လက်အကောင့်တွေရဲ့အတွက်တတိပြုကြဖို့လိုအပ်တယ်ဆိုတဲ့သတင်းပြည်ပနိုင်ငံကအစီအမြင်ဤပညာကျွမ်းကျင်သူတွေလာရောက်လုပ်လုပ်ကိုင်နိုင်ဖို့အတွက်ဖန်တီးပေးထားတဲ့အမေရိကန်ရဲ့ H1B ဗီဇာနောက်ဆုံးအခြေအနေနဲ့ချင်းတွေရဲ့ပြန်သားမှုကနေလူကိုအချိုးပြုမဲ့အရာတွေကိုသိပ္ပံပညာရှင်တွေတွေ့ရှိလိုက်တဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမှတ်သိနေထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာပြီးခဲ့တဲ့စနေနေ့ကလူ9ဦးသေဆုံးပြီး50နီးပါးဒဏ်ရာရရှိခဲ့တဲ့အထိတိုက်ခတ်ခဲ့သူ3ဦးဘယ်သူတွေဖြစ်တယ်ဆိုတာကိုရဲကသိရှိထားပြီးလို့ဝန်ကြီးချုပ်ထရီဇာမေကဒီကနေ့ပြောဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေအတွင်းတင့်တော်တဲ့အချိန်မှာတိုက်ခိုက်သူတွေရဲ့နာမည်ကိုထုတ်ပြောမှာဖြစ်ပြီးတိုက်ခတ်မှုနဲ့ဆက်နွယ်လို့လူ12ဦးကိုရဲကဖမ်းထားပြီးလို့လည်းဝန်ကြီးချုပ်မေကပြောပါတယ်။တစ်ချိန်တည်းမှာပဲတိုက်ခတ်ခံခဲ့ရသူတွေဘယ်သူတွေဖြစ်တယ်လဲဆိုတာကိုသိရဖို့ရဲကဆောင်ရွက်နေပြီးအခုချိန်ထိတော့နိုင်ငံပေါင်းစုံကလူတွေပါဝင်နေဆိုတာလောက်ပဲသိထားရသေးတယ်လို့ဗြိတိန်ခေါင်းဆောင်ကပြောပါတယ်။ဒီတိုက်ခိုက်မှုကလန်ဒန်နဲ့ဗြိတိန်နိုင်ငံအပေါ်တိုက်ခိုက်မှုဖြစ်တယ်လို့လွတ်လပ်တဲ့ကမ္ဘာကိုတိုက်ခိုက်တာလည်းဖြစ်တယ်လို့ထပ်လောင်းပြောပါတယ်။စနေနေ့ညတိုက်ခိုက်ခံရမှုနဲ့ဆက်နွယ်ပြီးဒီကနေ့တနင်္လာနေ့မှာလည်းဗြိတိန်ရဲကရှာဖွေဖမ်းဆီးမှုတွေဆက်လုပ်ပါတယ်။ပြီးခဲ့တဲ့စနေနေ့ညနေပိုင်းမှာလန်ဒန်တံတားပေါ်ကလူတွေကြားအရှိန်နဲ့ဝင်တိုက်ခဲ့တဲ့ဘင်ကားကအနီးကဈေးဘက်ကိုဆက်မောင်းခဲ့ပြီးကားပေါ်ကနေဆင်းလာတဲ့တိုက်ခတ်သူ3ဦးကလူတွေကိုဓားနဲ့လိုက်ထိုးခဲ့တာဖြစ်ပါတယ်။သူတို့3ဦးကိုတော့ရဲကပြစ်တက်ခဲ့ပါတယ်။တိုက်ခတ်ခဲ့သူတွေကိုကူညီပေးခဲ့သူတွေရှိမရှိနဲ့တိုက်ခတ်ရတဲ့အကြောင်းရင်းကိုအတက်နိုင်ဆုံးဖော်ထုတ်နိုင်ဖို့ကြိုးစားနေတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ Islamic အစွန်းရောက် IS အဖွဲ့ကတော့တိုက်ခတ်မှုကိုသူတို့လုပ်တာပါဆိုပြီးသူတို့ရဲ့ AMEC သတင်းဌာနကနေတဆင့်ပြောဆိုထားပါတယ်။ပြီးခဲ့တဲ့3လတာကာလအတွင်းဗြိတိန်နိုင်ငံမှာအကြမ်းဖက်ဝါဒစဲတိုက်ခတ်မှု3ချိန်ဖြစ်ခဲ့ရတာတွေကဆိုးဝါးလာတဲ့အစွန်းရောက် Islamအတွေ့အခေါ်ကနေပေါက်ဖွားလာတာလို့လည်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေကမနစ်တင်းင်းကနေနေမှာပြောဆိုထားပါတယ်ရှင်
။ကာတာနိုင်ငံဟာအကြမ်းဖက်ဝါဒကိုထောက်ပံ့ပေးနေတယ်လို့ဆိုဆဲပြီး Saudi Arabia, Egypt, Bahrain, Arab Sovereign များပြည်ထောင်စု၊ Yemen နဲ့ Maldives နိုင်ငံတွေကဒီကနေ့တင်းင်းလာနေမှာကာတာနဲ့တန်တမန်ရေးအဆက်ဆံပြတ်တောက်လိုက်ပါတယ်။ဒီလိုရဲ့ဟာတရားနည်းလမ်းမကျသလိုအခြေအမြစ်မရှိတဲ့ဆွဆဲချက်တွေကိုအခြေခံပြီးလှုပ်တာလို့ကာတာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်။ကာတာနိုင်ငံကတန်တမာအမှုရမ်းတွေကိုပြန်လည်ခေါ်ယူမှဖြစ်ပြီးလေကြောင်းရေကြောင်းသွားလာမှုတွေကိုပါဖျက်တော့မယ်လို့အဲဒီနိုင်ငံတွေကပြောဆိုလိုက်ပါတယ်ကာတာလေကြောင်းလိုင်းကလည်း Saudi Arabia ကိုပြန်တမ်းမှုခီးစဉ်တွေကိုဆိုင်းငံ့ကြောင်းကြေညာခဲ့ပါတယ်အီဂျစ်နိုင်ငံကတော့မြို့တော် Cairo ကကာတာတန်မကြီးထွက်ခွာဖို့48နာရီချိန်ပေးထားပြီးတခြားပါရှန်ပင်လယ်ကွေ့နိုင်ငံတွေကတော့ကာတာနိုင်ငံသားတွေနိုင်ငံတွင်းကထွက်ခွာဖို့14ရက်အချိန်ပေးထားပါတယ်ယေမန်ဆိုရကိုထောက်ပံ့ပေးတဲ့အနေနဲ့ယေမန်နိုင်ငံတွင်းတိုက်ခိုက်ပေးနေတဲ့ Saudi Arabia ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကနေကာတာတပ်ဖွဲ့တွေနှုတ်ထွက်ရမယ်လို့လဲ Saudi Arabia ကပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာမနေ့တနင်္ဂနွေနေ့တုန်းကသမ္မတ Donald Trump ကိုထောက်ခံတဲ့လူမှုစုဝေးပွဲနဲ့နောက်တစ်ဖက်မှာတော့စန့်ကျင်ဆန္ဒပြပွဲတွေကိုလူပေါင်းများချီပြီးတော့တက်ရောက်ခဲ့ကြပါတယ်။ဆန္ဒပြပွဲတွေအတွင်းရဲတွေနဲ့ထိတိုက်တွေ့ပြီးအဖမ်းဆီးလည်းရှိခဲ့ပါတယ်။ပေါ်တလန်မြို့နယ်မှာ Trump Free Speech Trump လွတ်လပ်စွာပြောဆိုခွင့်ဆိုတဲ့လူမှုစုဝေးပွဲကျင်းပနေချိန်မှာအနည်းအနားမှာတံပြန်ဆန္ဒပြခဲ့ကြသူတွေကလည်းနာဇီတွေအလိုမရှိဘူးဆိုပြီးတော့ ဆန္ဒပြခဲ့ကြပါတယ်မြို့တော်ခမအနီးမှာချစ်တက်ပွဲတွေကတစ်ဖက်နဲ့တစ်ဖက်အပြိုင်ဆိုင်အလံတွေဆိုင်းပုတ်တွေကိုဟွေရန်ကြွေးကြော်သံတွေတန်းပြိုင်အော်ဟစ်ခဲ့ကြတာမှာအဓိကရုပ်နေနေရေးရဲတွေကလူသားလန်းတွေကိုပိတ်ဆို့မြို့လယ်ပန်းခြံတချို့ကိုတားဆီးထားခဲ့ရပါတယ်နောက်ပိုင်းမှာတော့ရဲတွေကိုပစ္စည်းတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့ဆိုပြီးဆန္ဒပြချီတက်ပွဲတစ်ခုကိုအဓိကယုံဖြိုခွင်းရလက်နက်တွေသုံးပြီးရဲကလူစုခွဲပါတယ်လူ14ယောက်ဖမ်းထားတယ်လို့ရဲကပြောပါတယ်သမ္မတထရန့်ကိုလူလာတဲ့ချီတက်ပွဲတွေကိုခွင့်မပြုဖို့ပြည်ထောင်စုအစိုးရဘက်ကိုပို့တလန်းမြို့တော်ဝင်ကတောင်းဆိုလိုက်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံရဲ့လေကြောင်းထိန်းသိမ်းစနစ်ကိုပုတ်ကလီးယားပိုင်းအဖြစ်ပြောင်းလဲဖို့အတွက်ဒီကနေ့တနင်္လာနေ့မှာအဆိုပြုသွားဖို့ရှိပါတယ်အမေရိကန်ရဲ့လေကြောင်းထိန်းသိမ်းရေးဟာအခုလောလောဆယ်မှာအမေရိကန်ဆိုရလေကြောင်းထိန်းသိမ်းဌာနရဲ့လုပ်ငန်းတွေအောက်မှာရှိနေတာပါပုတ်ကလီးယားပိုင်းလှုပ်ဆောင်လိုက်ခြင်းအပြင်ခီးသွားလာတဲ့အချိန်တွေနဲ့လောင်စာဆီကုန်ကျစရိတ်ရောကျသွားအောင်ကူညီပေးနေမှာဖြစ်တယ်လို့ဒီကနေ့ကြေညာချက်မထုတ်ပြန်ခင်မှာသမ္မတထရမ့်ရဲ့စီးပွားရေးအကြံပေး Gary Cohn ကပြောပါတယ်သမ္မတထရမ့်မှာအခုသတင်းပတ်နောက်ပိုင်းမှာတော့လေယာဉ်ဆိုင်ပျိုးရေးထွက်ကုန်တွေကိုတင်ပို့တဲ့နေရာမှာအဓိကကျတဲ့ဆယ်ရီရီကာရိုင်နဲ့ရေတကားတွေကိုတိုးတက်ကောင်းမွန်အောင်ဆွေးနွေးဖို့အတွက်အိုဟိုင်းိုးပြည်နယ်ကိုတောက်ရောက်ဖို့စီစဉ်ထားပါတယ်။ဒါအပြင်သမ္မတထရမ့်မှာပြည်နယ်အုပ်ချုပ်ရေးမှုတွေမြို့တော်ဝန်တွေနဲ့တွေ့ဆုံပြီးသူတို့ရဲ့အစီအစဉ်တွေကိုဆွေးနွေးဖို့စီစဉ်ထားပါတယ်။ဒါအပြင်သမ္မတထရမ့်မှာကားလမ်းနဲ့ရထားလမ်းဆိုင်ရာစီမင်းစည်းကမ်းတွေပြင်ဆင်ဖို့ကိစ္စကိုဆွေးနွေးဖို့အတွက်ပို့ဆောင်ရေးဝန်ကြီးဌာနကိုသွားမှာပါ။ရွေးကောက်ပွဲမဲဆက်စည်းရုံးစဉ်ကာလတုန်းကသမ္မတထရမ့်ကအမေရိကန်နိုင်ငံရဲ့အခြေခံအဆောက်အအုံတွေကိုပြန်လည်ပြုပြင်ဖို့အတွက်အမေရိကန်ဒေါ်လာ1 trillion တန်ဖိုးရှိတဲ့အစီအစဉ်တစ်ခုကိုတင်ပြခဲ့ပါရယ်။သမ္မတထရမ့်မှာသူ့ရဲ့အစိုးရအသုံးစရိတ်အစုပြုချက်ကိုလွန်ခဲ့တဲ့လကထုတ်ပြန်ခဲ့ပြီးအဲ့ဒီထဲမှာအခြေခံအဆောက်အအုံတွေအတွက်ဒေါ်လာ200 billion ပါဝင်ပြီးအဲ့ဒီကနေနောက်ထပ်ရင်းနှီးမြှုပ်နှံမှုတွေဖြစ်လာဖို့မျှော်လင့်ထားတာပါခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေးမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကြီးညာနေပါတယ်ရှင်။တရုတ်နိုင်ငံဘက်ကအိန္ဒိချင်းမဟာမိတ်မြောက်ကိုရီးယားနိုင်ငံရဲ့တရားမဝင်နျူကလ িয়ার လက်နက်အစီအစဉ်တွေဆွန့်လွှတ်ရေးအတွက်ဖိအားပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒီကနေ့ပြောဆိုလိုက်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာမှာတော့တောင်တရုတ်ပင်လယ်ပြင်အတွင်းကတရုတ်ရဲ့ရီမှန်းချက်တွေနဲ့ပတ်သက်ပြီးလည်းပြောဆိုခဲ့တာပါ
။ China is a significant economic and trading power.And we desire a productive relationship, but we cannot allow China to use its economic power to buy its way out of other problems.
စီးပွားရေးကုန်သွယ်ရေးအင်အားကြီးလာတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ခြင်းမှာတဲ့ဒါပေမဲ့တရုတ်နိုင်ငံအနေနဲ့သူ့ရဲ့စီးပွားရေးအင်အားကိုသုံးပြီးတခြားပြဿနာတွေကိုရှောင်ထွက်တာမျိုးကိုတော့ခွင့်မပြုနိုင်ပါဘူး။တောင်တရုတ်ပင်လယ်ပြင်အတွင်းကျွန်းတွေပေါ်မှာစစ်အင်အားချထားတာမျိုးဒါမှမဟုတ်လဲမြောက်ကိုရီးယားအပေါ်မှာထိရောက်တဲ့ဖိအားပေးမှုမလုပ်တာမျိုးတွေပါစီးပွားရေးနဲ့ကုန်သွယ်ရေးမှာအကောင့်ကြီးထွက်လာတာနဲ့အတူလုံခြုံရေးပိုင်းမှာပါတာဝန်ယူမှုရှိရမယ်ဆိုတာကိုတရုတ်အနေနဲ့နားလည်လက်ခံရမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကလည်းစင်ကာပူမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းပြုလုပ်တဲ့ Shangri-La Dialogue လုံခြုံရေးဆိုင်ရာညီလာခံမှာအလားတူမှတ်ချက်ပေးပြောဆိုတာကိုတော့တရုတ်ဘက်ကပြင်းပြင်းထန်ထန်ဆန့်ကျင်တုံ့ပြန်ထားပါတယ်ရှင်။
တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့ပင်လယ်ရေကြောင်းဆိုင်ရာနေမြေချဲ့ထွင်လာမှုကိုကမ္ဘာ့ကောင်းဆောင်နေအနေနဲ့တရုတ်နိုင်ငံကိုသတိပေးဖို့ဂျပန်နိုင်ငံကတွန်းအားပေးလိုက်ပါတယ်။တရုတ်နိုင်ငံကတောင်တရုတ်ပင်လယ်ရင်းမှာစစ်ရေးအရာကိုတခြားနေမြေချဲ့ထွင်မှုတွေပါလှုပ်ပြီးတော့အာရှဒေသတဝမ်းမှာနိုင်ငံရေးအရာဩဇာလွှမ်းမိုးဖို့လှုပ်လာနေတဲ့အပေါ်ဂျပန်နိုင်ငံဘက်ကစိုးရိမ်လာနေတာပါ။အီတလီနိုင်ငံမှာလွန်ခဲ့တဲ့မေလ26ရက်နဲ့28ရက်နေ့တွေမှာကျင်းပခဲ့တဲ့ G7 ဆက်မှုအင်အားကြီးထိပ်သီးဆွေးနွေးပွဲအတွင်းဂျပန်နဲ့အမေရိကန်ပါဝင်ဥရောပနိုင်ငံတွေကအရှိန်အတောင်တရုတ်ပင်လယ်ပြင်အရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးနေလို့တရားဝင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တင်းမာမှုတွေကိုတိုးလာစေမယ့်ကိုယ်တော်ပေါင်းနဲ့ကိုယ်တစ်ဖက်သက်လှုပ်ဆောင်နေရတွေကို G7 အဖွဲ့အနေနဲ့အပြင်းထန်ဆန့်ကျင်ကြောင်းနဲ့နိုင်ငံအားလုံးအနေနဲ့အငင်းပွားစရာဖြစ်နေတဲ့နေရာတွေမှာဒီတက်တွေကိုရုတ်သိမ်းဖို့တောင်းဆိုတယ်လို့ G7 ကပြောဆိုပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံမာရာဝီမြို့ကအရက်သားတွေကိုကဲထုတ်ရဲ့အတွက်စစ်တပ်နဲ့အစ္စလာမ်ရဲ့သဘုံတွေကြားအပြစ်ရရဲ့သဘောတူညီချက်ပြက်ပြီးပစ်ခတ်မှုတွေဘုံခွဲတိုက်ခိုက်မှုတွေဖြစ်ခဲ့တာကြောင့်မနေ့တနင်္ဂနွေနေ့တုန်းကရာနဲ့ချီတဲ့ဒေသခံတွေကိုကဲထုတ်ရဲ့အစီအစဉ်မအောင်မမြင်ဖြစ်ခဲ့ပါတယ်။ ဒါစင်နဲ့ချီတဲ့နိုင်ငံသားတိုက်ခတ်ရေးသမားတွေအကူအညီနဲ့ရာနဲ့ချီတဲ့ဒေသခံစစ်သွေးကြတွေကမာရာဝီမြို့ကိုမေလ23ရက်နေ့ကတည်းကတိုက်ခိုက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့လကဖိလစ်ပိုင်တောင်ပိုင်းမာရာဝီမြို့ကိုတပုံတွေတိုက်ခတ်မှုနောက်ပိုင်းဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ခဲ့တာကိုတရားရုံးချုပ်ကပြန်လည်သုံးသပ်ပေးဖြတ်ပေးဖို့အတွက်လည်းဒီကနေ့မှပဲလွှတ်တော်အမတ်တွေကပန်ကြားခဲ့ပါတယ်ရှင်။
ကိုလံဘီယာနိုင်ငံက FARC တပုံအဖွဲ့တွေကဒီကိုလံဘီယာဆွေဟာငြင်းငြင်းရေးသဘောတူညီချက်ထက်ကအချက်တော်တော်များများကိုထပ်တလဲလဲချိုးဖောက်နေပြီး Max Wardy တပုံတွေရဲ့တက်ဖြတ်သိမ်းမှုကိစ္စကိုရွှေ့ဆန်းပစ်မယ်လို့ချိန်ချောက်လိုက်ပါတယ်။အဆိုရဘက်ကငြင်းငြင်းရေးသဘောတူညီချက်ကိုလိုက်နာဖို့အချင်းချင်းပြက်ကွက်ခဲ့တာကြောင့် FARC တပုံအဖွဲ့အနေနဲ့နိုင်ငံတကာရဲ့လေးလာဆောင်ကြည့်မှုတွေရဖို့အတွက်ကြိုးပမ်းသွားမယ်လို့တပုံအဖွဲ့ခေါင်းဆောင် Rodrigo Londono ကသူ့ရဲ့ Twitter ကနေရေးသားလိုက်ပါတယ် FARC တပုံတွေဘက်ကတက်တွေဖြတ်ပြီးသွားတဲ့အတိုင်းအောင်ကိုလံဘီယာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုကုလသမဂ္ဂကလည်းစောင့်ကြည့်တော့မှဖြစ်တဲ့အတွက်နိုင်ငံတကာရဲ့စောင့်ကြည့်မှုဆိုတာနဲ့ပတ်သက်ပြီးသူဘာကိုဆိုလိုတာလဲဆိုတာရှင်းရှင်းလင်းလင်းတော့မသိရသေးပါဘူးသူကတက်တွေဖြတ်သိမ်းမဲ့ကိစ္စကိုရွှေ့ဆိုင်ဖို့စဉ်းစားနေတယ်လို့အစိုးရကပြောဆိုထားတာပါအဲ့ဒီမတိုင်ခင်တုန်းကတော့ကိုလံဘီယာသမ္မတဟွမ်မန်နျူအယ်ဆန်တိုစ်ကအစိုးရအနေနဲ့သူတို့ရဲ့အချင်းစီအတိုင်းလှုပ်ဆောင်သွားမှဖြစ်တယ်လို့ပြောပါတယ်ဒါကသူတို့လှုပ်သွားဖို့စိတ်ပိုင်းပြတ်ထားတဲ့ကိစ္စဖြစ်တယ်လို့ပြင်းပြအောင်လှုပ်ဆောင်သွားမှလည်းဖြစ်ပြီးငြိမ်းချမ်းလုပ်ငန်းစဉ်ဟာနောက်ပြန်လည်လို့မရတဲ့လုပ်ငန်းစဉ်ဖြစ်တယ်လို့သမရဆန်ဒိုစ်ကပြောပါတယ်။ကိုလံဘီယာဆွေးနွေးဖက်သဘုံအဖွဲ့တွေဟာ၄နှစ်ကြာဆွေးနွေးခဲ့ပြီးတဲ့နောက်ဒီလုံခဲ့တဲ့နှစ်နိုဝင်ဘာလကကျူးဘားနိုင်ငံဟာဗာနာမြို့တော်မှာသဘောတူညီမှုရခဲ့တာဖြစ်ပါတယ်ခင်ဗျာ။
မွတ်စလင်အများစုနေထိုင်ရာနိုင်ငံ6ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်တဲ့သမ္မတရဲ့အမိန့်ကိုတရားရုံးချုပ်ကခွင့်ပြုပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတိုက်တွန်းပါတယ်။သမ္မတရဲ့အမိန့်ညွှန်ကြားချက်ကခီးသွွာလာမှုကိုပိတ်ပင်တာမဟုတ်ဘဲခီးသွွာလာမှုကိုကန့်သက်ထိန်းချုပ်တာသာဖြစ်တယ်လို့သမ္မတထရန့်ကရောအစိုးရအဖွဲ့ကပါခုခံပြောဆိုခဲ့ကြပေမဲ့ဒီကနေ့တနင်္လာနေ့မှာတော့သမ္မတက Twitter မှာရေးသားတာမှာတော့ခီးသွလာခွင့်တမ်းမြင့်မှုလို့သုံးနှုံထားပါတယ်။လူတွေရှင်းနေတဲ့နဲ့တရားရုံးတွေကကိုလိုချင်တာကိုတောင်းကြတာပါ။ဒါပေမဲ့ကျွန်တော်ကတော့ကျွန်တော်တို့ရဲ့လိုအပ်ချက်ကိုတောင်းဆိုနေတာပါ။အဲ့ဒါကခီးသွလာမှုတမ်းမြင့်ချက်ဖြစ်ပါတယ်လို့သမ္မတထရန့်က Twitter မှာရေးတင်ထားပါတယ်။တရားရေးဌာနအနေနဲ့ခီးသွလာခွင့်တမ်းမြင့်မိတ်မူရင်းကိုပဲစဉ်းစားသင့်တယ်လို့လည်းမိနစ်ပိုင်းအကြာမှာထပ်ပြီးတော့ရေးခဲ့ပါတယ်။ Iran, Syria, Libya, Sudan, Yemen နဲ့ Somalia နိုင်ငံတို့ကလူတွေကို American ပြည်တော်စုအတွင်းဝင်ရောက်ခွင့်တမ်းမြင့်တဲ့သမ္မတထရန့်ရဲ့အမိန့်ကိုအမေရိကန်တရားရုံးအတော်များများကတားမြစ်ထားတာဖြစ်ပါလေရှင
်တနင်္လာနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုအောင်တို့ကတင်ပြသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မြန်းနာ burmese.voanews.com နဲ့ Facebook ဆက်မြန်းနာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်လူနည်းစုဘာသာဝင်တွေရဲ့အဝတ်ပြုကိုယ်ကွယ်မှုတွေအပေါ်ကန့်သက်ထားတဲ့ဥပဒေလုံထုံလုံးတွေကိုပယ်ဖျက်ဖို့ HRW ခေါ်လူအခွင့်ရေးအဖွဲ့ကြီးကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။အတင်းပိတ်ခံထားတဲ့မွတ်စလင်ဗလီနဲ့ဘာသာရေးကျောင်းတွေကိုပြန်ဖွင့်ခွင့်ပေးပြီးအထူးသဖြင့်မွတ်စလင်ဥပုပ္ပလအတွင်းသူတို့ရဲ့စူဝေဝတ်ပြုမှုတွေကိုချိန်းချောက်ဟန်တာမှုတွေမလုပ်ဖို့တိုက်တွန်းထားပါတယ်။အပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ကိုသားညုံကပြောပြမှာပါ။
မေလ31ရက်နေ့တုန်းကရန်ကုန်တက္ကီတမြို့နယ်အတွင်းမှာအစ္စလမ်ဘာသာဝင်ချုပ်လမ်းမော်ထွက်ပြီးတော့ဝိပုစုတောင်းခဲ့တဲ့ပေါ်တပ်ဆိုင်ရာဒေသအာဏာပိုင်တွေကချင်းချောက်တားမြစ်တာတွေလုပ်ခဲ့တယ်လို့ HRW ထုတ်ပြန်ကြမှာဖော်ပြပါရတယ်။ဘလီယောဘာသာရေးကျောင်းတွေကန့်သက်ပိတ်ပင်ခံရတဲ့အခြေအနေဟာပြဿနာရဲ့အရင်းမြစ်ဖြစ်ပြီးတော့အထူးသဖြင့်တော့အခုလိုမျိုးဒီမွတ်စလင်တွေရဲ့ဥပုပ္ပလအတွင်းမှာသူတို့ရဲ့လွတ်လပ်စွာဝိပုစုတောင်းမှုတွေကိုအကာအကွယ်ပေးဖို့အစိုးရကို HRW ကတောင်းဆိုပါရတယ်။ဘာသာရေးနဲ့ပတ်သက်ပြီးတော့တစ်ဖက်သက်ဆန်တဲ့အမိန့်ဥပဒေတွေကိုဖျက်သိမ်းဖို့လိုတယ်လို့ HRW ပြောခွင့်ရပုဂ္ဂိုလ် Phil Robinson က VOA ကိုပြောပါတယ
်။ Human Rights Watch also calls for immediate action to revoke the government's discriminatory
law. လူနည်းစုဘာသာဝင်တွေရဲ့ဘာသာရေးအရာကိုးကွယ်ဝတ်ပြုမှုတွေအပေါ်ထားရှိတဲ့တစ်ဖက်သက်ဥပဒေလုံထုံးလုံနည်းတွေရုပ်သိမ်းရေးအလျင်မြန်ဆောင်ရွက်သွားဖို့ HRW အဖွဲ့အနေနဲ့တိုက်တွန်းပါတယ်။မွတ်စလင်ဗလီတွေခရစ်ယာန်ဘုရားကျောင်းတွေလိုဘာသာရေးစာအုပ်တွေပေါ်ဆောက်လုပ်ခွင့်ပြုပြင်ခွင့်ကိုကန့်သက်တဲ့ဥပဒေတွေချက်ချင်းပေဖြတ်သင့်ပါပြီ
။ပြီးခဲ့တဲ့လကုန်ပိုင်းကတကီတာမြို့နယ်အတွင်းအစ္စလမ်ဘာသာဝင်ချုပ်လမ်းမော်ထွက်ပြီးတော့ဝိပုဒ္ဓါဟာသူတို့ရဲ့ဝိပုနေကြဘာသာရေးကျောင်းတွေပိတ်ခံရတာကြောင့်အခုလိုလမ်းမပေါ်ထွက်ဆန္ဒပြတာဆိုပြီးတော့ယူဆမှုအချို့ရှိပါတယ်။ဘာသာပေါင်းစုံချစ်ကြည်လုပ်ငန်းတွေလုပ်ကိုင်နေသူဖြစ်တဲ့ကိုရှိုင်းကတော့ဒါမဟုတ်ဘူးလို့ညင်းပါတယ
်။ခါတိုင်းကြီးတည်းကတော့သူတို့ကဒီဘာသာရေးစာသင်ကျောင်းတွေရှိတဲ့အခါကျတော့အဲ့စာသင်ကျောင်းတွေမှာသူတို့ကဝိပုဒ္ဓါနော်ဝိပုဝါဒကလည်းအဲ့ဒါကညဘက်ကြီးဖြစ်တာ။ည၈နာရီနောက်ပိုင်းမှာ၈နာရီကနေ10နာရီလောက်အချိန်မှဆိုတော့အချမ်းညာတွေသွားပွားကြတယ်သူကအဆင်မပြေဘူးနောက်တကီတမှာလာကြတော့နေတဲ့လူတွေကများများသူတို့ကလက်လုံလက်စားသမားတွေများတော့နေဘက်ဆိုရင်သူတို့ကမြို့ထဲမှာအလုပ်လာလုပ်ကြတယ်ပြီးတော့အင်ဂျင်ပြီးတော့မှသူတို့အိမ်ရဲ့အဝန်းအနီးနားဝန်းကျင်မှာရှိတဲ့ ဘာသာရေးစာသင်ကျောင်းတွေမှာဝေးကြည့်တယ်အဲဒီနှစ်ကိုကြတော့ဘာသာရေးစာသင်ကျောင်းတွေမရှိတော့ဘူးဆိုတဲ့အခါကျတော့တို့မှာဝေးကြည့်တဲ့နေရာမရှိဘူးမရှိတော့ပထမဦးဆုံးဥပုပ်ပထမဦးဆုံးနေ့မှာတော့အဲဒေါ်ပုံငွေအေးရက်ကွက်မှာရှိတဲ့ပလီမှာတို့တောင်းဝေးကြည့်ကြတယ်ဒါပေမဲ့ဟိုမှာကလည်းအဲဒီပလီကလူကြီးရေလုံးဝမဆန့်တဲ့အခါကျတော့အဲမှာလူရောက်နေရကျော်လောက်ကတို့ဝေးမကြည့်ဘဲနဲ့အိမ်ပြန်သွားလိုက်ကြရတယ်ပေါ့နော်အဲ့လိုမျိုးဟိုဘက်မှာကလည်းဝေးပြူကလည်းနေရာကလည်းမရှိနောက်ပြီးတော့ဒီဝေးပြူမှုကအဲ့လိုကိုယ့်အိမ်မှာကိုယ်ဝေးပြူလို့မရဘူးသူကစူပေါင်းဝေးပြူရတာတိတိကျကျကြောင့်မလို့နောက်ဆုံးမှသူတို့ကဘယ်လိုမှဟိုဒီဝေးပြူဖို့အချိန်မပြေတော့တဲ့အခါကျတော့လမ်းပေါ်မှာသူတို့ကနေပြောမှစူပေါင်းဝေးပြူဖို့ဖြစ်ခြင်းနဲ့အချိန်ကိုသူတို့ရောက်သွားကြတာပေါ့
ဒီအချိန်နဲ့ပတ်သက်ပြီးတော့တာနာယုံကြီးဌာနကိုရောတာဂိရမြို့နယ်အုပ်ချုပ်ရေးမှူးရုံးကိုပါဆက်သွယ်ပြီးမှဖြေဆိုခြင်းမရှိပါဘူးဒါလိုမျိုးလမ်းမထွက်ဝိပူရာမျိုးမလုပ်ဖို့ရက်ွက်အတွင်းမှာကြီးညာခဲ့တယ်လို့ဒေသခံတူကတော့ပြောပါတယ် HRW ပြောခွင့်ရ Phil Robertson ကတော့ဒေသအာဏာပိုင်တွေရဲ့လုပ်ရက်ကိုပြည်ထောင်စုဌာနကဖြစ်စီအထွေထွေအုပ်ချုပ်ရေးဦးစီးဌာနကဖြစ်စီတားမြစ်ပေးဖို့တောင်းဆိုပါတယ
် Mosque and madrasas that have been forcibly shuttered
ထိုင်ထားတဲ့ဗလီတွေနဲ့ဘာသာရေးကျောင်းတွေကိုပြန်လည်ဖွင့်ပေးတင်ပါတယ်လွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်အရာဘာသာရေးဝိပူဆူတောင်းမှုတွေပေါ်မှာအရေးယူမယ်လို့ချင်းကြောက်ဟန်တာတာမျိုးတွေမလုပ်တင်ပါဘူးလို့လဲဆိုကိုကိုယ်ယုံကြည်ခွင့်ဟာတကဘာလုံးကလေးစားလိုက်နာမယ်လူခွင့်တရားဖြစ်ပါတယ်။ဒါကြောင့်တော့ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့သုံးရစရာကောင်းတဲ့ဒီအခြေအနေကိုဘယ်လိုကင်တွယ်မလဲဆိုတာကိုကဘာကစောင့်ကြည့်နေတယ်လို့ပြောပါရစေ
။အလားတူအခြေအနေမျိုးကိုမိထီလာမျိုးမှာလည်းကြုံနေရတယ်လို့ဘာသာပေါင်းစုံချစ်ကြည်လှူရှားသူကိုရှိုင်းကပြောပါတယ်။
ဟုတ်ကဲ့မိထီလာမှာကကြာတော့လေသူကအဲ့ဒီခါတိုင်းလိုပဲသူကဟိုမှာဒီခြံဝင်းထဲမှာပေါ့နော်အဲ့အိမ်တိုင်းမှာသူတို့လိုမျိုးစုပေါင်းပြီးတော့မှဝေ့ပြကြတယ်။အဲ့ဒီဝေ့ပြတဲ့ဟာကိုသူရဘက်ကနေပြီးတော့မှတားမြစ်တယ်အဲ့ဒါကိုသူတို့မန်လီတိုင်းကနေပြီးတော့ဆင်းပြီးတော့အဲ့ဒါကိုအကုန်လုံးကိုဒီညမှာဒီညဒီညဆိုတခါတည်းအိမ်ညအတိကျပေါ်ပြပြီးအိမ်ညမှာဝိမပြရဆိုရဲစာထုတ်ပြီးတော့လက်မှတ်ထိုးခိုင်းနေတာ
သာဂီတာမြို့နယ်အတွင်းကမွတ်စလင်ဘာသာရေးကျောင်းနှစ်ကျောင်းမှာဝိပုစုတောင်းတာတွေလုပ်တယ်ဆိုပြီးတော့ဗုဒ္ဓဘာသာမျိုးသားကြီးအဖွဲ့အစုကတိုင်တန်းတာကြောင့်မြို့နယ်အာဏာပိုင်တွေကအဲ့ဒီကျောင်းနှစ်ကျောင်းကိုဧပြီလကုန်ပိုင်းကချိတ်ပိတ်ခဲ့တာပါမူလအဖြစ်တော့အဲ့ဒီကြောင်းတွေမှာစူဝေးဝိပုလာတွေလောက်ခွင့်မရှိဘူးလို့ကန့်ကွက်သူတွေကပြောပါတယ် HRW ကတော့လွတ်လပ်စွာဝိပုကိုကွက်ခွင့်ဟာအခြေခံအခွင့်အရေးတရားဖြစ်တာမို့လို့ဒီချက်ကိုအကောက်အွယ်ပေးဖို့ဆိုပြီးတော့မြန်မာဆွေရကိုတိုက်တွန်းထားတာဖြစ်ပါတယ်ခင်ဗျာ
ကိုသားညုံပါရှင်အခုတော့မိုးလေဝသသတင်းပဲလဲရအောင်ပါမြန်မာနိုင်ငံတော်မှုတ်တုံလေးဆက်လက်အားကောင်းနေတဲ့အတွက်ရန်ကုန်အပါအဝင်ပြည်내နဲ့အတိုင်းအတော်များများမှာမိုးများပြီးရေကြီးရေရှမ်းဖြစ်နေတာကြောင့်မြေပြိုကျမှုအန္တရာယ်ကိုအထူးသတိထားကြဖို့မိုးလေဝသပညာရှင်ကသတိပေးလိုက်ပါတယ်ဒီအထက်ရန်ကုန်မြို့မှာတော့မိုးကြီးပြီးရေရှမ်းတဲ့တန်းအတော်စိုးစိုးဝါးဝါးခံလိုက်ရတာဟာစီကမ်းမဲ့အမိုက်စွန်ပြမှုတွေနဲ့စနစ်ကျတဲ့ရေစည်းရေလာစနစ်မရှိတာကြောင့်ဖြစ်တဲ့အတွက်စနစ်ကျတဲ့မြို့ပြစီမံကိန်းစနစ်ကိုရေရှည်စီမံကိန်းချပြီးတော့စနစ်တကျဆောင်ရွက်တင်တယ်လို့လည်းမြို့ပြပညာရှင်တွေကအကြံပြုပါတယ်အသေးစိတ်မဆုမုံကတင်ပြထားပါတယ
်ဟုတ်ပါတယ်မိုးလေဝသနဲ့ဇလားဗေဒဦးစီးဌာနရဲ့ထုတ်ပြန်ချက်အရကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတွေမှာမုတ်တုံလေအားကောင်းနေတဲ့အတွက်ရန်ကုန်တိုင်းပါဝင်မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းတော်တော်များများမှာမိုးသဲထန်စွာဇက်တိုက်ရွာသွန်းနိုင်ခြင်းရှိပါတယ်ဒီနှစ်ကတော့တနိုင်ငံလုံးအတိုင်းအတာနဲ့မုတ်တုံမိုးအတော်လေးအားကောင်းမဲ့နှစ်ဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာထွန်းလွင်က VOA မြန်မာပိုင်းကိုပြောပါတယ
်အခုမိုးတုံကလောလောဆယ်မှာတောင်ပိုင်းမှာအားကောင်းနေတာဒီတစ်ပတ်ကြာတော့သူအပေါ်ကိုပြန်တက်လာမယ်ဆိုတော့ဒီတစ်ပတ်လုံးကိုမြောက်ပိုင်းဆုံးကချင်းနောက်ကလွဲရင်တော့တပီလုံးမိုးရဖို့ရှိတယ်။နောက်ကျွန်လာတလာလုံးပေါ်ကမိုးရွာသွန်းမှုကလည်းဒီကချင်းနဲ့တနင်္လာရလွဲရင်တပီလုံးကရွာသွန်းမြဲတဲ့ပုံပဲ။ဒီနေ့ကမိုးကောင်းမဲ့နေ့လို့ဖြေထွက်နေကြဗျာ။နော်ကျွန်လာဇူလိုင်လဩဂုတ်လစက်တင်ဘာလပမာလုံးတော့မိုးမိုးလည်းမွန်းအောင်သုံးခုလုံးကရွာသွန်းမြဲတဲ့ပုံမဲ့လို့ဖြေထွက်တဲ့ဒီနေ့ကတော့မိုးကောင်းပြီးတော့ရေကြီးတဲ့အနေကိုတော့တော်တော်တတိထားမဲ့နေ့လို့ကျွန်တော်ပြောချင်ပါတယ
်။အခုလိုမုတ်တုံမိုးတီးထန်စွာရွာသွန်းမှုတွေကြောင့်ရေကြီးရေရှမ်းတာမြေပြိုကျမှုအန္တရာယ်တွေကိုအထူးသတိထားရမယ်လို့ဦးထွန်းလွင်ကသတိပေးပြောဆိုပါရယ်
နိုင်ငံလုံးမှာမိုးကသူ့ဒေတာအလိုက်အသီးသီးရှိတဲ့ normal တွေနဲ့ကြော်မဲလို့အဖြေထွက်ပြပါတယ်ချင်းတို့ကျွန်တော်တို့ရှမ်းတို့ကချင်းတို့စကိုင်းတဲ့ဒေတာတွေကအစင်လာရမြေပြိုတတ်တဲ့သဘာဝရှိတော့အဲ့ဒီဒေတာမှာနေတဲ့လူတွေကမိုးလေဝသတရင်ကိုနားဆွင့်ပြီးတော့ဒါတောင်ကြားချောင်းရည်ရဲ့မြေပြိုတာရဲ့အနေပိုင်းမှာဆိုရင်ရေဖုံးမှန်းတာရဲ့ဒါတွေတတိထားဖို့လိုပါတယ်ခြုံပြောရရင်တော့ဒီမိုးတွင်တရင်လုံးရှိချောင်းသဘာဝဘေးရန်ရဲ့နံပါတ်1ဥသာဘေးကတော့ရေကြီးရဲ့အန္တရာယ်ပါပဲနံပါတ်2ကတော့မြေပြိုတာနဲ့ ကျောင်းကျောင်းကြီးကြောင်းအနေနဲ့ရင်းမြုပ်တာဒါကိုကျွန်တော်တို့ထူးကြည့်ရပါလိမ့်မယ
်။ရန်ကုန်မြို့မှာတော့တနင်္ဂနွေနေ့တုန်းကမိုးသီးထန်စွာရွာသွန်းမှုကြောင့်မြို့နေရတော်တော်များများမှာမကြုံစဘူးရေကြီးရေရှမ်းတဲ့ဒဏ်ကိုဆိုးဆိုးဝါးဝါးခံလိုက်ရပါတယ်။ဒီလိုဆိုးဝါးတဲ့ရေကြီးရေရှမ်းတာမျိုးမဖြစ်အောင်ခင်မီစနစ်ကြတဲ့မြို့ပြစီမံကိန်းစနစ်ကိုရေရှည်စီမံကိန်းချပြီးတော့တက်ဆိုင်တဲ့တာဝန်ရှိသူတွေအနေနဲ့စနစ်တကျဆောင်ရွက်တဲ့လို့လည်းမြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လက်ကအကြံပြုပါတယ်။
ကျွန်တော်တို့ကဘာလုပ်ပြင်မလဲလို့ပြောလို့ရှိရင်ဒီကိစ္စကြီးကနော်အခုနှစ်ပေါင်းများစွာပေါ့နော်လွတ်လပ်ရပြီးကလေးကကိုပဲကျွန်တော်တို့ကတိတိကျကျအဲ့လိုရေမြောင်းနေနဲ့ဗာနဲ့ခေါ်ပဲစနစ်ဆိုတာစီမံကိန်းနေစနစ်ဒီဆက်မရှိခဲ့ဘူးခင်ဗျာရေရှည်အားဖြင့်ကျွန်တော်တို့ဒီတစ်မျိုးလုံးကိုစီမံကိန်းချပြီးတော့နော်ဒီမျိုးကိုအခုလက်ရှိအခြေအနေဘယ်လိုရှိကြလဲနောက်ဘယ်ဘက်ကိုတိုးချက်ကြမလဲတိုးချက်လာလို့ရှိရင်အဲ့ဒီအခြေအနေကဘယ်လိုရှိမလဲအဲ့အရင်နဲ့ပေါင်းပြီးတော့ရေပေးစနစ်တီရေမြောင်းစနစ်တီမိန်လာစနစ်တီလျှက်စစ်စနစ်တီကိုရေရှည်စီမံကိန်းကြီးရေးဆွဲဖို့လိုအပ်နေတယ်။အဲ့လိုမလုပ်ဘဲနဲ့အခုကဟာဟိုကရေကြီးလို့ဒီကနေပိတ်လိုက်တယ်ဒီကရေကြီးလို့ဟိုကနေပိတ်လိုက်တယ်ဆိုရင်တော့ဘာဖြစ်မလဲဆိုရင်တနေရာမှာတချို့မြို့နယ်တွေမှာဟိုကပိတ်ဒီကပိတ်ပိတ်လို့နည်းနည်းလေးတက်တာလာတာရှိရှိရှိနေတခြားမျိုးတွေဒီမှာပူပြီးတိုးလာတာလို့ပူပြီးဆိုးသွားတာလို့ဖြစ်နေတယ်။အဲ့တော့ဒီမျိုးပြစီမံကိန်းနဲ့လည်းတွဲပြီးတော့တခါတည်းမိန်းလာစီမံကိန်းရေပေးစီမံကိန်းလျှက်စစ်စီမံကိန်းလမ်းပတ်ဆက်သွယ်ရေးတည်ပို့ဆောင်ရေးအဲ့လိုပေါင်းပြီးတော့ကျွန်တော်တို့ခေါ်တာတော့ comprehensive planning လို့ခေါ်တာ best of စီမံကိန်းပေါ့နော်။အဲ့ဒီလိုလုပ်ကြလို့ရှိရင်တော့အခုချက်ချင်းကြီးမှလို့မဟုတ်လို့တော့မရဘူးနဲ့။နောက်9နှစ်10နှစ်လောက်ဆိုရင်တော့ဒီရေကောင်တဲ့ပေါ်ရင်တော့တက်တာလာလေးဖြစ်ကြလိမ့်မယ်လို့ဒီလိုပဲပြောမယ
်။မနေ့တနင်္ဂနွေနေ့တော့ကရန်ကုန်မြို့တွင်ကားလမ်းမတွေပေါ်မှာရေရှမ်းခဲ့တဲ့အဖြစ်တွေကြောင့်ခီးသွွားပြည်သူတွေရန်ကုန်မြို့ကန်နေခီးသွွားလာရင်အတော်လေးအခက်အခဲဖြစ်ခဲ့ရတဲ့အခြေအနေကိုလည်းရန်ကုန်မြို့ကန်တူဖြစ်တဲ့မတ်ဤဆွေမြတ်ကအခုလိုပြောပြပါဗျာ
။နေ့ရမိုးအကုန်လုံးရွာလိုက်တဲ့အခါကျတော့အစုပြီးရွာလိုက်တော့ဖြစ်သွားတဲ့သဘောမျိုးပေါ့။အဲ့တော့အဓိကမြောင်းနေအမိုက်မြောင်းနေတဲ့မှာအမိုက်တွေပိတ်တာနေပြီးတော့စပြီးတော့ဒီမြောင်းနေစနစ်ကြောင့်မထိမ့်သိမ့်တဲ့အခါကျတော့မြောင်းနေပိတ်ပြီးတော့ရေရှမ်းတက်လာပါပြီးတော့မနေ့ကတော့ဒီကလည်းတက်တဲ့အဲ့ဒီဟာနဲ့တိုက်ဆိုင်ရောကတော့အကုန်လုံးချန်တက်သွားပါပဲ။ဒီနေ့မနေ့တော့အကုန်ကြီးပြန်ကြသွားပြီ
။မိုးလေဝသနဲ့ဇလားဗေဒဦးစီးဌာနရဲ့အချိန်နဲ့တပြေးညီထုတ်ပြန်ချက်တည်းအရာကတော့ရန်ကုန်မြို့နဲ့အနီးတစ်ဝိုက်မှာမိုးသီးထန်စွာထစ်ချုံရွာနိုင်ပြီးရွာရန်ရာနှုန်းပြည့်ဖြစ်ပါတယ်။အလားတူမန္တလေးနဲ့နေပြည်တော်အနီးတစ်ဝိုက်တွေမှာလည်းနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပြီးရွာရန်ရာနှုန်းပြည့်ပါတယ်။နောက်ဒီမိုးလေဝသရဲ့နောက်နှစ်ရက်အထိခန့်မှန်းချက်ကတော့ပဲခူးအေယာဝတီရန်ကုန်တနင်္သာရီမွန်ပြည်နယ်ရခိုင်ပြည်နယ်ကယားနယ်ကရင်ပြည်နယ်စကိုင်းတိုင်းမကွေးနေပြည်တော်မန္တလေးချင်းနဲ့ရှမ်းပြည်နယ်တွေမှာမိုးထစ်ချုံရွာနိုင်ပြီးနေရာကွက်ပြီးမိုးကြီးနိုင်တယ်လို့ရွာရန်ရာနှုန်းပြည့်ဖြစ်တယ်လို့လည်းဆိုထားပါတယ်ရှင်
။မဆုမွန်တင်ပြတော့တာပါ။အခုတော့အမေရိကန်အစိုးရရဲ့ H1B visa တရင်တင်ဆက်သွားပါမယ်။နိုင်ငံခြားကကြွန့်ကျင်လုပ်သားတွေကိုခေါ်ယူတဲ့ H1B visa ဟာအမေရိကန်ပြည်ထောင်စုအတွင်းတခြားနိုင်ငံကအဆင့်မြင့်နည်းပညာကြွန့်ကျင်သူတွေလာရောက်အလုပ်လုပ်ကိုင်နိုင်ဖို့အတွက်ဖန်တီးပေးထားတဲ့အစီအစဉ်တစ်ခုဖြစ်ပါတယ်။ဒီအစီအစဉ်ဟာအဆင့်မြင့်နည်းပညာစမ်းသစ်တီထွင်မှုရှိတဲ့ Silicon Valley အတွက်အချိန်အတော်ကြာကလေးကအကျိုးပြုလာခဲ့တာပါ။ဒါပေမဲ့ဒီအစီအစဉ်ကိုပြန်လည်သုံးသပ်မယ်လို့သမ္မတ Trump အစိုးရကပြောပါတယ်။ဒါနဲ့ပတ်သက်ပြီး VOA ဌာနအသစ်တစ်ခုစတင်ဖွင့်လှစ်တဲ့နေရာလေးဖြစ်တဲ့ Silicon Valley မှာစွန့်ဦးတီထွင်လုပ်ငန်းတွေအပေါ်တက်ရောက်မှုအလားအလာတွေကို VOA သတင်းထောက်ချူဘူးကသတင်းပေးပို့ထားပါတယ်။ရှာဖောင်ကပြောပြပေးပါမယ်ရှင
်။ကယ်လီဖိုးနီးယားပြည်နယ်ဟာ Google, Facebook နဲ့တခြားစွန့်ဦးတီထွင်လုပ်ငန်းတွေအပြင်အဆင့်မြင့်နည်းပညာလုပ်ငန်းတွေတည်ရှိတဲ့နေရာတစ်ခုဖြစ်ပါတယ်။ကျွမ်းကျင်လုပ်သားတွေအတွက်သူတို့တွေအားလုံးကနိုင်ငံခြားကကျွမ်းကျင်လုပ်သားတွေကိုခေါ်ယူတဲ့ H1B visa ပေါ်မိခိုနေကြရတာဖြစ်တဲ့အတွက်တရုတ်၊အိန္ဒိယ၊အီရန်နဲ့တခြားနိုင်ငံတွေကလာတဲ့လူတွေကအဲ့ဒီမှာလာပြီးနေထိုင်လုပ်လုပ်ကြကြတာဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်အစောပိုင်းကနိုင်ငံခြားကကျွမ်းကျင်လုပ်သားခေါ်ယူတဲ့အစီအစဉ်ကိုပြန်လည်သုံးသပ်ဖို့တောင်းဆိုတဲ့သမ္မတရဲ့အမိန့်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးခဲ့တဲ့အတွက်ဒီ H1B visa ရဲ့အနာဂတ်ဟာမသေးချာမရေရာဖြစ်လာရပါတယ်။ဇွန်လ၁ရက်နေ့ကပြုလုပ်တဲ့ VOA American အသံရဲ့ရုံးသစ်ဖွင့်ပွဲမှာဒီအကြောင်းနဲ့ပတ်သက်လို့မေးခဲ့ကြပါတယ်။တခြားနိုင်ငံကလာရောက်အခြေကျအလုပ်လုပ်ကြတဲ့လူမှုအတိုင်းအဝိုင်းရဲ့ပါဝင်ဆောင်ရွက်မှုတွေဟာလွန်စွာတန်ဖိုးရှိတယ်လို့ Silicon Valley ကိုကူစားပြုတဲ့ Democratic အထက်လွှတ်တော်မှရိုခန္နာကပြောပါတယ
်။ We want to be challenged. People from different cultures come, they challenge, they see things differently.
ကျွန်တော်တို့ဟာစိန်ခေါ်မှုတွေကိုသဘောကျတယ်။ညီချင်းမှုမတူညီကြတဲ့လူတွေကဒီမှာလာပြီးသူတို့ရဲ့အရေးချင်းတွေကိုဆန့်သက်ကြတယ်။သူတို့မှာကွဲပြားခြားနားတဲ့အမြင်တွေရှိတဲ့အတွက်စမ်းသစ်တီထွင်ဖန်တီးမှုတွေစီကိုဦးတည်နိုင်တာဖြစ်ပါတယ်။ ဒါတွေဟာဆက်ဆက်မှုရှိတယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်မို့အရေးချင်းရှိကြတဲ့စုံဦးတီထွင်သူတွေဟာတရုတ်ဘရာဇီးနဲ့အိန္ဒိယနိုင်ငံမှာတီထွင်ပြုလုပ်မှုတွေလုပ်မဲ့အစားသူတို့ရဲ့ကုမ္ပဏီတွေကိုဒီမှာလာဖွင့်ပြီးနေထိုင်လုပ်ကိုင်လို့ရဖို့အတွက်တည်ကြအောင်ကျွန်တော်တို့လုပ်ပေးချင်တာပါ။မတူညီတဲ့ကဏ္ဍတွေကအစွမ်းအစရှိတဲ့လူတွေအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းအလုပ်ကိုင်တွေဖန်တီးပေးနိုင်အောင်ကျွန်တော်တို့လိုလားတာဖြစ်ပါတယ
်လက်ရှိမှာအမေရိကန်ပြည်ထောင်စုအတွင်း H1B ဗီဇာနဲ့နေထိုင်ကြတဲ့နိုင်ငံခြားသား6သိန်း5တောင်းရှိမယ်လို့ခန့်မှန်းထားပါတယ်ဒီဗီဇာကိုအစ်မြင့်နည်းပညာကုမ္ပဏီတွေအတွက်ချပေးထားတာဖြစ်ပါတယ်ဝေဖန်ရေးသမား Norman Matloff ဟာ H1B ဗီဇာအစီအစဉ်ကိုစောင့်ကြည့်လာခဲ့တာလွန်ခဲ့တဲ့နှစ်ပေါင်း25နှစ်ကဖြစ်ပါတယ်သူကအခုလို့ပြောပါတယ်
H1B is a really troubled program.
H1B visa ဟာမျှတမှုရှိသလိုဇီနုံသက်တာတဲ့အလုပ်သမားတွေကိုခေါ်ယူခန့်ဖို့ရည်ရွယ်တဲ့စိတ်ပျက်စရာအစီအစဉ်တစ်ခုပါ။ပြဿနာတစ်ခုကအလုပ်သမားတွေကိုဘယ်ကုန်းမှရွှေ့ပြောင်းလို့မရပါဘူး။သူတို့ကိုခန့်လိုက်ပြီးဆိုတာနဲ့အဲ့ဒီမှာပိတ်မိနေတော့တာပဲ။ဒီအတွက်အလုပ်သမားတွေကအလုပ်ရှင်တွေပေါ်မှာအခွင့်အရေးယူကြပါတယ
်။ဒီအစီအစဉ်ဟာအရေးအချင်းတူညီစွာရှိကြတဲ့အမေရိကန်ပြည်သူတွေစီကအလုပ်တွေကိုလူယူသွားကြတယ်လို့လည်း Matloff ကပြောပါတယ်။အီရန်နိုင်ငံကနေအမေရိကန်ပြည်ထောင်စုထဲကိုအသက်18နှစ်အရွယ်ကလေးကပြောင်းရွှေ့အခြေကျနေထိုင်လာတဲ့စွန့်ဦးတီထွင်လုပ်ငန်းရှင်ကာမရန်အီလာဟိုင်ယန်ကတော့ဒီအစီအစဉ်ကိုဆက်လက်ထားရှိသင့်ပြီးတခြားနိုင်ငံကအစွမ်းအစရှိတဲ့လူတွေကိုအမေရိကန်မှာလာရောက်နေထိုင်ဖို့တွန်းအားပေးသင့်တယ်လို့ပြောပါတယ
် The way you see many people from different countries with different religions
ကွဲပြားတဲ့တိုင်းပြည်တွေကလာပြီးကွဲပြားတဲ့ဘာသာရေးနဲ့မတူညီတဲ့တိုင်းရင်းသားတွေဆီလီကွန်ဗယ်လီမှာလာပြီးအတူတကွာအလုပ်လုပ်ကြတာကိုတွေ့ရမှာပါဒါဟာလူသားတွေရဲ့အနာဂတ်အတွက်ပြည့်စုံတဲ့ဆံပြတစ်ခုဖြစ်တယ်လို့ကျွန်တော်ယုံကြည်တဲ့အကြောင်းအီလာဟိုင်ယန်ကပြောသွားတာဖြစ်ပါတယ်။သမ္မတထရမ့်ရဲ့အမိန့်အရပြင်ဆင်ဖို့လိုတဲ့စည်းကမ်းချက်တွေဖြစ်တဲ့ H1B ဗီဇာဟာအကျွမ်းကျင်ဆုံးနဲ့လစာအမြင့်ဆုံးရှောက်လွှာရှင်တွေတက်တာဖြစ်တဲ့အတွက်အမေရိကန်နိုင်ငံသားအလုပ်သမားတွေရဲ့နေရာကိုအစားထိုးဖို့အတွက်အသုံးပြုနေတာမဟုတ်ပါဘူးရှင်
။ရှားဖောင်တင်ပြတော့တာပါ။အခုတော့ကြားမရေးဆိုင်ရာဆောင်းပါးတစ်ပုဒ်ဆက်ပါမယ်။လူတွေကိုဒုက္ခပေးကြတဲ့ခြင်တွေအကိုက်ခံရရင်အရေးပြားတွေရာရန်ဇေယုံတွေမကပဲအဲ့ဒီခြင်တွေဟာအသက်အန္တရာယ်ကိုပါချိန်ချောက်တဲ့ယောဂါပိုးမွားတွေဖြစ်တဲ့ငှက်ဖျားစီကားနဲ့အသဝါယောဂါပိုးတွေကိုလည်းတည်ဆောင်နိုင်ကြပါတယ်။ဒါကြောင့်အနာဂတ်မှာဒီယောဂါပိုးမွားတွေဆက်ပြန့်ပွားလို့မရအောင်ရပ်တန့်နိုင်မဲ့နည်းလမ်းတွေဖြစ်ကောင်းဖြစ်လာနိုင်တဲ့ခြင်တွေရွေ့ရှားပြန့်တန်းတဲ့ပုံစံကိုသုတေသနပညာရှင်တွေကလေ့လာနေကြပါတယ်။ VOA သတင်းထောက် Deborah Block ပေးပို့ထားတဲ့သတင်းကိုဆက်ပြီးတင်ပြလိုက်ပါတယ်။ချင်းတွေဟာသင်းငယ်လာတဲ့တောင်ပန်တွေနဲ့အဝေးကြီးကိုပြန်တန်းနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့အခုတော့ဗြိတိန်နဲ့ဂျပန်နိုင်ငံကသိပ္ပံပညာရှင်တစုကအစင်မြင့်ဤပညာသုံးကင်မရာတွေကွန်ပျူတာနဲ့ခွဲခြမ်းစိတ်ဖြာပြီးတော့လေထုထဲကသစဉ်ချင်းတွေဘလို့ယောဂပြန်ပွားစီတယ်လဲဆိုတာကိုလေ့လာနေပါတယ်။ချင်းတွေရဲ့တောင်ပန်ခပ်ပုံကိုပုံရိပ်ဖမ်းယူရမှာချင်းရဲ့နမောင်းတဲ့ခြေလက်တွေကမြင်ကွင်းကိုကွယ်နေတဲ့အတွက် Oxford တက္ကသိုလ်ကသုတေသနပညာရှင်တွေဤပညာဆိုင်ရာအခက်တွေ့နေကြပါတယ်။တစက္ကန့်ကိုပုံရိပ်ပေါင်း1000ရယူနိုင်တဲ့အစစ်မြင့်ကင်မရာရှိလုံးတပ်ဆင်ထားပါတယ်။ Oxford တက္ကသိုလ်ကသုတေသနပညာရှင် Simon Walker ကအခုလိုပြောပါတယ်
။ So normally to record an insect you need
ချင်းတကောင်ကိုရိုက်ဖို့အနည်းဆုံးကင်မရာနှလုံးတော့လိုပါတယ်။များလေကောင်းလေပါ။ကင်မရာနှလုံးနဲ့ဆိုတော့ချင်းကိုကြိုက်တဲ့တောင်းကနေဓာတ်ပုံရိုက်ပြီး 3D နည်းပညာနဲ့တွက်ချက်ကြည့်လို့ရပါတယ်။ဒါပေမဲ့ချင်းရဲ့နှမောင်းနဲ့ခြေလက်တွေကွယ်နေတာကြောင့်သူ့ရဲ့တောင်ပန်လှရှားပုံကိုတောင်ပေါင်းစုံကရှင်းရှင်းလင်းလင်းအသေးချာရိုက်ယူနိုင်ဖို့ကင်မရာရှိလုံးသုံးဖို့ဖြစ်လာတာပါ။
ဒီကင်မရာတွေကြောင့်ချင်းတကောင်တစ်စက္ကန့်မှာကြိမ်800တောင်ပန်ခတ်တာကိုသိပ္ပံပညာရှင်တွေတွေ့ရှိလိုက်တာပါအရွယ်ရူတခြားအင်းဆက်ပိုးမွားတွေထက်၄ကြိမ်ပိုမြန်တာလည်းဖြစ်ပါတယ်ဆမ်မွန်ဘောကာကပဲအခုလိုဆက်ပြောပါတယ
် So mosquitoes use 3 aerodynamic tricks in order to support their body weight
ချင်းတွေဟာသူတို့ခန္ဓာကိုယ်၄ကြိမ်ကိုထိန်းထားနိုင်ဖို့လေခွင်းအား၃မျိုးသုံးပါတယ်ဟောဒီပထမဆုံးလေဝဲကိုအသုံးပြုတဲ့ပုံစံကအင်းဆက်အာလိုနီဘာအသုံးပြုတဲ့နီးပါဒါပေမဲ့ချင်းတွေကဒီနီးကိုတကယ်တော့တိတ်မသုံးပါဘူး။ကြံတဲ့နီးနှမျိုးကတော့လေလောပြိုင်ပွဲကလှော်ရက်ခန်းနီးနဲ့ဆင်းပြီးကြံတစ်မျိုးကတော့တောင်ပန်ရင်းကိုဗဟုပြုပြီးတရွတ်ဆွဲခတ်တဲ့နီးပါ။ဒီနီးနှမျိုးစလုံးကိုသုံးပြီးချင်းတွေကတောင်ပန်ကိုအတိအကျလှဲပြီးတော့ညင်ညင်သာသာပြန်တာပါ
။ဒီနီးလန်းတွေကနေတိတ်ကိုသိငဲတဲ့ပြန်တန်းပစ္စည်းလေးတွေဆန်းသစ်တီထွင်ဖို့တွန်းအားတွေဖြစ်လာစေလိမ့်မယ်လို့သိပ္ပံပညာရှင်တွေကယုံကြည်မျှော်လင့်နေပါတယ်။ဆမ်မွန်ဘောကာကအခုလိုပြောပါတယ
်။ And any of these small drones you can buy which are normally quadcopters They work really well.
ဝဲလို့ရသမျှဘယ်လို drone ယာဉ်ငယ်လေးတွေမဆိုအတွင်းပိုင်းမှာပြန်ရင်ကောင်းကောင်းအလုပ်ဖြစ်ပါတယ်။ဒါပေမဲ့ drone တွေကိုလဟာပြင်းနဲ့မောင်းတဲ့အခါလေပြင်းလေးတိုက်ရင်ဒါမှမဟုတ်လေလေပြင်းတိုက်ရင်ထိန်းရသိပ်ခတ်တတ်တယ်လို့ကောင်းငင်တွေကလည်းပြုတ်ချလာနိုင်ပါတယ်။အင်းဆက်ပိုးတွေကတော့အတော်ပြင်းတဲ့လေတိုက်ချိန်မျိုးမှာတော့ကောင်းကောင်းပြန်နိုင်ပါတယ်။ဒါကြောင့်သူတို့ဘယ်လိုလှုပ်ရှားသလဲဆိုတာနားလည်ရင်ကျွန်တော်တို့အနာဂတ်အတွက်သိပ်ကိုအကျိုးများစေမှာပါ။
ဒါပေမဲ့ပိုအရေးကြီးတာကခြင်တွေဘလို့ပြန်တန်းတယ်လဲဆိုတာကိုနားလည်ရင်အနာဂတ်မှာယောဂပုံမော်တွေပြောင်းလဲခြင်းမရှိအောင်ထိန်းထားနိုင်မယ့်နည်းလမ်းတွေတွေ့ကောင်းတွေ့မယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ရှင်VOA American အတန်းရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပြနေတဲ့အစီအစဉ်တွေကတော့ line 2 meter 24 25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line 2 meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့ဂျွန်လ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို line 2 meter 25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါဒီကနေ့ညဖက်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အမှုပညာလောကကသတင်းတွေကိုစူးစီးထားတဲ့တက်တန့်ရောင်သတင်းလောအစီအစဉ်တွေကိုနားဆင်ကြမှာပါဒါအပြင်ဒီကနေ့ညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့
ဒီသမိုင်းကိုကြည့်မယ်ဆိုရင် time line ရဲ့ကံကနာဟာချက်ချကြတဲ့ညားကနေပေါင်းဝင်ပါတယ်။တိုင်းသားဒေသတွေမှာဖြစ်ပေါ်နေခဲ့တဲ့
ရန်ကုန်မြို့ကကိုဇော်မြတ်လင်းရဲ့ခံယူချက်တွေကိုလည်းသူယုံကြည်ရအစီအစဉ်မှာကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။တရုတ်နိုင်ငံကဦးဆောင်တည်ဆောက်မဲ့ One Belt One Road လို့ခေါ်တဲ့ခေတ်သစ်ပိုလမစီမံကိန်းကြီးမှာပါဝင်ဖို့မြန်မာနိုင်ငံကမူအားဖြင့်သဘောတူထားပြီးဖြစ်ပါတယ်။ဒါပေမဲ့စီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးနယ်စပ်စီးပွားရေးပူးပေါင်းဆောင်ရွက်မှုစုံတည်ထောင်ရေးစီးပွားရေးပိုလမရပ်ဝန်းတစ်ခုနဲ့27ရာစုရေချောင်းဆိုင်ရာပိုလမရပ်ဝန်းတစ်ခုစတင်ချင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးကျန်းမာရေးကဏ္ဍပူးပေါင်းဆောင်ရွက်ရေးငလင်အလွန်ပကံရှိသမိုင်းဝင်အဆောက်အုံများပြုပြင်ထိန်းသိမ်းကာကွယ်ဆောင်ရှောက်ရေးစတဲ့နားလည်မှုစာချွန်လွှား၅ခုကိုလည်းလက်မှတ်ရေးထိုးပြီးဖြစ်ပါတယ်။ဒီစီမံကိန်းမှာပါဝင်ခြင်းအပြင်မြန်မာနိုင်ငံအတွက်ရရှိလာမဲ့ကောင်းကျိုးဆိုးကျိုးတွေအကြောင်းစီဝေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မင်္ဂလာမြန်မာအုပ်ချုပ်မှုဒါရိုက်တာဒေါက်တာဖုံးဝင်းကိုဆက်သွယ်မေးမြန်းပြီးတော့အပိုင်းနှစ်အဖြစ်နဲ့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရရှင်။
ဒီစီမံကိန်းကြီးပေါ်လာခြင်းအပြင်ကမြန်မာနိုင်ငံစီးပွားရေးအများဆုံးဖွံ့ဖြိုးတိုးတက်အောင်ဒီပိုလာမစီမံကိန်းကြီးကအထောက်အကူပြုစေမယ်လို့ယူဆမိသလား
။အဲကျွန်တော်ကတော့ယူဆမိတယ်။အဲလောလောဆယ်မှာဒီပိုလာမစီမံကိန်းကြီးကကျွန်တော်တို့မပါလို့မဖြစ်ဘူး။ပါဖို့ပါရမယ်။အဲအကြောင်းရင်းအမျိုးစုံကြောင့်ပေါ့လေ။ဥပမာအကြောင်းရင်းတစ်ခုကတော့ဒီအနောက်နိုင်ငံတို့ဒီအမေရိကန်တို့ကဥဆောင်တဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကကျွန်တော်တို့ဒီ infrastructure ပေါ့လေခေါ်တဲ့ဒီအခြေခံအဆောက်အဦတွေပေါ့အဲ့ဒါတွေကိုတိဆောက်တဲ့အထက်မှာသူတို့တော်တော်လေးကိုထောက်ပံ့တာနှဲသွားပြီးတော့သူတို့က software ပေါ့လေဒီလူသားအရင်းမြစ်ဖွံ့ဖြိုးရေးဆိုတဲ့ပုံစံမျိုးစနစ်ဒီ system ပေါ့လေစနစ်တစ်ခုဖွံ့ဖြိုးရေးဆိုတဲ့ပုံစံမျိုးကိုပဲပေးတာများပြီးတော့ဒီအခြေခံအဆောက်အဦတိဆောက်ရေးကိုမပေးသလောက်သူတို့ကအဲဒီအနောက်နိုင်ငံတွေကလုပ်နေတာတွေ့တယ်ဆိုကျွန်တော်တို့နိုင်ငံရဲ့လိုအပ်ချက်ကလည်းခုနပြောသလိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုရင်အခြေခံအဆောက်အဦဖွံ့ဖြိုးတိုးတက်မှုကမရှိမဖြစ်လိုအပ်တယ်။ဒါကြောင့်မလို့ကျွန်တော်တို့ကအခုရနိုင်တဲ့အကူအညီကတော့ဒီကမ္ဘာပံတို့ GDP တို့ကနေပြီးတဲ့အဲချင်းငွေနည်းနည်းပါးပါးလောက်ကပဲကျွန်တော်တို့ကအဲ့လောက်နဲ့ပဲလုပ်နေရတာဆိုတော့အင်းနဲ့အားနဲ့လုပ်ဖို့ကတော့ဒီလိုစီမံကိန်းမျိုးမှာပါဝင်ဆောင်ရွက်မှာပဲအင်းနဲ့အားနဲ့ရမယ်။ဒါကြောင့်မလို့ကျွန်တော်တို့ပါမယ်အခြေအနေရောက်သွားတာပေါ့လေဆိုတော့အဲ့လိုရောက်တဲ့အခါမှာဒေသခံတွေကောကျွန်တော်နိုင်ငံရောအကျိုးရှိဖို့ကတော့ကျွန်တော်ထင်နေအဆင့်3ဆင့်လောက်ပါကျွန်တော်တို့ပူးပေါင်းဆောင်ရွက်လာနိုင်တယ်လို့ထင်နေပထမအရေးကြီးဆုံးအချက်ကတော့ခုနကကျွန်တော်ပြောတဲ့ပြည်သူချင်းချင်းပူးပေါင်းပါဝင်ဆောင်ရွက်မှုပေါ့လေဆိုတော့ကျွန်တော်မြန်မာနိုင်ငံပြည်သူတွေအသိဉာဏ်ဖွံ့ဖြိုးလာအောင်စီးနေကမ်းနဲ့ကျွန်တော်တို့ကတောင်းဆိုတတ်အောင်က ျွန်တော်တို့ဒီပဝန်းကျင်ကိုထိမ့်သိမ့်တတ်အောင်ညီချင်းမှုကိုထိမ့်သိမ့်တတ်အောင်ဒါတွေကိုကျွန်တော်တို့ဟိုအသိပညာပေးတာတွေလုပ်ရမယ်သူတို့ရဲ့လူလားချက်တွေကိုကျွန်တော်တို့သက်ဆိုင်ရာအဆိုရတွေကနေပြီးတော့လိုက်နာအောင်ကျွန်တော်တို့လုပ်ရမယ်ဒါကအလုပ်တစ်ခုပေါ့လေအဆင့်တစ်ခုပေါ့နောက်တစ်ခုကကျွန်တော်တို့အဆိုရအချင်းချင်းထိတွေ့ဆက်ဆံပြီးတော့စီမံကိန်းတွေလုပ်တဲ့နေရာမှာကျွန်တော်ကနေဝင်ပြီးတော့အဲဂျာကနေပြီးတော့ဒီလိုအချက်တွေကိုကျွန်တော်တို့ပြောပြနိုင်ရမယ်လိုအပ်လာလို့ရှိရင်ကျွန်တော်တို့ထိန်းကြောင်းပြီးတဲ့သဘောမျိုးကျွန်တော်တို့ကဒီကောင်းတဲ့လာရဘက်ကိုညွှေ့သွားအောင်လို့ကျွန်တော်တို့ဝိုင်းတွန်းပြီးတဲ့သဘောမျိုးလုပ်ရမယ်တတိယနည်းကတော့ဒီမှာဒီအစိုးရအချင်းချင်းဥပပေါင်းဆောင်ပါဝင်ဆောင်ရွက်တာမဟုတ်ဘဲနဲ့ဒီကမ္ဘာကူတာသမဂ္ဂလိုအဖွဲ့အစည်းမျိုးတွေဒီကမ္ဘာပေါ်မှာနိုင်ငံတကာမှာဒါထင်ရှားကြော်စောပြီးတော့ကိုယုံကြည်ရတော့တဲ့အဖွဲ့အစည်းတွေကိုနဲ့ကျွန်တော်တို့ကပါဝင်ပူးပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်တိုက်တွန်းရမယ်အဲ့လိုအဖွဲ့တွေဒါပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့အဆင်ပြေမယ်ဒါပါဝင်ခြင်းထိမ့်သိရေးအဖွဲ့တွေနဲ့ကျွန်တော်တို့ကပါဝင်ပူးပေါင်းဆောင်ရွက်ပြီးတော့ခင်းကြောင်းပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့စီမံကိန်းတွေရဲ့အခြေအတွေးကောင်းမွန်ပြီးတော့အောင်မြင်မှုတွေရမယ်လို့ထင်တယ
်တစ်ဖက်က flip side ကိုပြန်ကြည့်ကြည့်တာပေါ့နော်ဥပမာဒါမပါဘူးဆိုရင်ရောမြန်မာနိုင်ငံအတွက်ဘာဖြစ်သွားမလဲမပါလို့ရောမဖြစ်ဘူးလားပေါ့နော်မေးဟိုဒါမေးစရာရှိလာတဲ့ဟိုတချို့မေးလာတဲ့ကိစ္စပေါ့ဆိုတော့ဘာဖြစ်လို့လဲဆိုတော့ဟိုမြန်မာနိုင်ငံမှာစောစောပြောသလိုအသိပညာဘိုင်းဆိုင်ရာနည်းအားနည်းတဲ့အရာတွေရှိနေတဲ့အခါကြတော့တစ်ဖက်ကဟိုသူတို့ကတော့ဒီသူတို့စီမံကိန်းကြီးအကောင့်ထဲပေါ်ရေးအတွက်ကတော့လုံမှမှန်မိမယ်လေသူတို့အကျိုးများရှိအောင်လဲသူတို့ကစဉ်းစားမှာပဲလေအဲ့တော့အော်မတိလို့အနေခံလဲရတာအညာခံလဲရတာမျိုးဟောမခံမဖြစ်နိုင်ဘူးလားမပိုင်ရောဘာဖြစ်မလဲဆိုတော့အဲ့လိုမျိုးမြင်တဲ့လူတွေအတွက်ကတော့ဘယ်လိုများပြောစရာရှိမလဲ
ဒီမပိုင်ရင်တော့ကျွန်တော်တို့ကောင်းတာကတော့လက်ရှိပုံစံတိုင်းလေးကျွန်တော်တို့ကနေမြဲလေးနေနေမှာပေါ့နော်ဆိုတော့ပါလိုက်လို့ရှိရင်တော့ကျွန်တော်တို့ကောင်းတာတွေလည်းအများကြီးဖြစ်နိုင်တယ်လို့ဆိုတာတွေလည်းအဲပါငါနိုင်တယ်ဆိုတော့အဲ့တော့ကျွန်တော်တို့ပြန်ပြီးကြည့်လိုက်မယ်ဆိုရင်1960ခုနှစ်လောက်ကလိုမျိုးပေါ့လေကျွန်တော်တို့မြန်မာနိုင်ငံကဒီရှေ့တောင်အာရှမှာပထမနေရာကိုယူထားတဲ့နိုင်ငံဖြစ်တယ်။ကမ္ဘာအနေနဲ့ကြည့်လိုက်လို့ရှိရင်လည်းကမ္ဘာအဆင့်တန်းပြီးနိုင်ငံဖြစ်နေတယ်။အဲ့လိုနိုင်ငံမျိုးဖြစ်နေလို့ရှိရင်တော့တောင်ကဒီစီမံကိန်းကို1960လောက်ကသာလုပ်မယ်မြန်မာပါမလားလို့ပြောရင်မပါဘူးလို့ပြောရင်လည်းကျွန်တော်တို့အတွက်သိကြတနာမရှိဘူးပေါ့။ခုနကကျွန်တော်တို့ပြောသလိုကျွန်တော်တို့ကကိုယ့်ခြေတော့ပေါ့ကိုမမမမရက်တည်နိုင်တဲ့အခြေအနေရှိနေတာပေါ့နော်ဒါပေမဲ့ဒီ1960လောက်ကနေပြီးတော့ကျွန်တော်တို့ကဆုတ်ယုတ်လာလိုက်တာဒီ2010ကျော်တဲ့အချိန်မှာကျွန်တော်တို့ကဒီအရှေ့တောင်အာရှမှာနေဒါနောက်ဆုံးနိုင်ငံဖြစ်နေပြီကမ္ဘာပေါ်မှာဆိုလဲအားလုံးကနောက်ဆုံးဖြစ်နောက်ဆုံး5ခုထဲမှာတော့ပါတာကြီးပဲအဲ့လိုဖြစ်နေတဲ့ခါကျတော့ကျွန်တော်တို့ကမပါဘဲနဲ့နေလိုက်ရင်ဒီတိုင်းလေးဆက်ရက်နေမယ်ဆိုလို့ရှိရင်ကျွန်တော်ကဒီရှိကိုဘလို့မှတက်ဖို့အချိန်ကြီးမပြီးတော့ဆိုတော့တစ်ခုရှိတာကတော့ငကိုအတိုင်းပဲကျွန်တော်တို့ဒါအခုလက်ရှိရင်ကျိမှုအချိန်ကြီးပါဒီကိုထိမ့်သိမ့်နိုင်မယ်ဆိုတော့လည်းပဲဒီရှိတလောက်ကြီးအောက်ကျနောက်ကျဖြစ်နေတဲ့အချိန်ကြီးပါရင်ဆက်နေဖို့ဆိုလို့ရှိရင်တို့နိုင်ငံကမပါလဲကြာရင်ဟိုပြိုလဲသွားမဲ့သဘောလို့ကျွန်တော်ယူဆမိတယ်ဆိုတော့ဒီပါရင်ကြုံတွေ့လာရမယ်ဒီဆိုးကျိုးတွေကိုပဲကျွန်တော်တို့တတ်နိုင်ဆုံးပေါ့လေအဲခုခံကာကွယ်ပြီးတော့မဖြစ်အောင်ကျွန်တော်တို့ကြိုတင်ကျင့်စဉ်ပြီးတော့ပဲကျွန်တော်တို့ပါတာကပဲအဖြေလို့တွေ့တယ်လीဆိုတော့ဒီမပါပဲหนีလို့တော့ကျွန်တော်တို့အကျိုးရစရာအကြောင်းသိမရှိဘူးပေါ့
ဟုတ်ကဲ့လက်ရှိအချိန်ဒီပေါ့နော်အာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီအန်ဒီအစိုးရအနေနဲ့ကောဒီစီမံကိန်းကြီးမှာပါမယ်မပါဘူးဆိုတာကိုတိတိပပပြောထားပြီးသားရှိပြီလားခင်ဗ
ျမြန်မာနိုင်ငံကတော့ MOU နဲ့ဒီသဘောတူစာချုပ်တွေသူတို့၅ခုထိုးလိုက်တာအဲတွေ့တယ်တခုကတော့ဒါကျွန်တော်တို့ဟို overall ပေါ့လေပမာဆိုဆိုလို့ရှိရင်တော့ဒီစီမံကိန်းကြီးရမူရပါမယ်ဆိုပြီးတော့သူတို့လက်ခံသဘောတူလိုက်တာရှိတယ်ဆိုတော့ကျွန်တော်တို့ကပါမယ်လို့တော့ဒီအစိုးရကနေဆုံးဖြတ်ပြီးတော့လက်မှတ်ထိုးပြီးသားဖြစ်တယ်ဘယ်ဟာဒီပါမလဲဆိုတာကိုကျွန်တော်တို့တိတိကျကျကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးပြီးတော့လုပ်ရမှာပေါ့လေဒါပေမဲ့ဘယ်လို project တွေကိုပါမယ်ဘယ်နေ့တော့မှပါမယ်ဒါလည်းနှစ်ရှိစီမံကိန်းယူဘလောက်တိုင်းတာအထိပါမယ်ဆိုတော့ကျွန်တော်တို့ကဆက်ပြီးတော့ညှိနှိုင်းရမယ့်ဟာတွေအများကြီးပဲဖြစ်နေတယ်ဆိုတော့ဒီညီမကြီးကတော့လောလောဆယ်ဒီလက်ရှိအစိုးရအနေနဲ့အဲစာချုပ်၅ခုလည်းပါဝင်လက်မှတ်ရေးထိုးပြီးပြီဆိုတော့ဒါပါမယ်လို့သူတို့ပြောလိုက်တဲ့သဘောဖြစ်တာပေါ့နော်
ုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်လာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ခုတော့မနက်ဖြန်အင်္ဂါနေ့ည9:00တိုင်းလေးလိုင်းစီစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
တော်ရှိမြမြနိုင်ငံအကြီးအကဲတွေနဲ့သူရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန့်စစ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်။မကြာခင်ရပ်ပိုင်းတုန်းကတော့မြန်မာတပ်မတော်ကိုဝေဖန်ပြီးတဲ့သတင်းအင်တာချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်သွယ်ပုံပန်းနဲ့ဖမ်းဆီးခဲ့ပါတယ်။ဒါကြောင့်မလို့ဒီမိုကရေစီအသွင်ကူးပြောင်းလာနေတဲ့မြန်မာနိုင်ငံမှာအခုလိုလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟန့်တားတွေရောဘာတွေကြုံနေရသလဲဆိုတာဒီလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေ VUE ကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်တယ်လို့စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့အမြင်တွေကိုကြိုပေးထားလို့လည်းရပါတယ်။ VUE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822555လေးဖြစ်ပြီးတော့ email လိပ်စာကတော့ bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
VOA American အတန်းရဲ့တရက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့ညတရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါ။မြန်မာနိုင်ငံမှာနှီးပညာပိုင်းစွန့်ဦးတီထွင်ချွန်းသူတွေကိုငွေကြေးမှတည်ပေးနိုင်ဖို့ startup ပြိုင်ပွဲတစ်ခုကိုဖန်နေရရဲ့အစီအစဉ်နဲ့ရန်ကုန်မြို့မှာမေလကုန်ပိုင်းကကျင်းပခဲ့ပါတယ်။ဝင်ပြိုင်ကြတဲ့အသင်းတွေရဲ့ဖန်တီနိုင်စွာနီးပညာသုံးပြီးလူလူကြားချိတ်ဆက်ခြင်းတဲ့သူတွေရဲ့အတွေ့အမြင်တွေဘလောက်ထူးထူးခြားခြားထွက်ပေါ်ခဲ့ပါသလဲ။ဖန်နီးယာရဲ့ Entrepreneurship Program Manager ကိုထက်အာကဆိုကိုမင်းမြန်ပြီးတော့မဆူမျက်မှောင်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါရရှင
်။မြန်မာနိုင်ငံမှာနီးပညာတိုးတက်ရေးအတွက်ပံ့ပိုးထောက်ပံ့ပေးနေတဲ့ဖန်နီးယာကနီးပညာပိုင်းမှာစွန့်ဦးတီထွင်ခြင်းသူတွေကိုငွေကြေးမတည်ပေးနိုင်ဖို့ startup ပြိုင်ပွဲတစ်ခုကိုမေလကုန်ပိုင်းကရန်ကုန်မြို့မှာလုပ်ခဲ့ပါတယ်။ startup ဆိုတာကတော့စွန့်ဦးတီထွင်လုပ်ငန်းဖြစ်ဖို့စတင်စ조사နေကြတဲ့လုပ်ငန်းတွေလို့ရေဘူးရပြောနိုင်ပါတယ်။စမ်းသစ်တီထွင်နိုင်တဲ့အတွေ့အမြင်အစွမ်းအစတွေရှိပေမဲ့လက်တွေ့အကောင့်ထဲပေါ်နိုင်ဖို့ငွေကြေးလိုအပ်တာမို့နိုင်ငံတကာက startup လုပ်ငန်းအများစုကတော့တခြားလုပ်ငန်းကြီးတွေရဲ့ထောက်ပံ့ငွေဒါမှမဟုတ်လဲ crowd funding လို့ပြောတဲ့လူအများပြားထဲဝင်တဲ့အလှငွေတွေနဲ့လက်ပတ်ကြပါတယ်။အခုမြန်မာနိုင်ငံမှာတော့ဖန်နီးယာကနေပြိုင်ပွဲလုပ်ပြီးပထမအနိုင်ရခဲ့တဲ့ startup အသင်း၄သင်းကို American dollar 5,000 စီနဲ့ဒုတိယအနိုင်ရတဲ့အသင်း၄သင်းနဲ့အလားလာရှိတဲ့အသင်း၃သင်းကို dollar 2,500 စီစုကြည့်ပေးခဲ့ပါတယ်။ဖန်နီးယာကနေ startup challenge ဆိုပြီးပြိုင်ပွဲလုပ်ခဲ့တာဒါဟာဒုတိယအကြိမ်ပါ။ဒါကြောင့်2015ခုနှစ်မှာလုပ်ခဲ့တဲ့ပထမပြိုင်ပွဲနဲ့အခု2019မှာလုပ်တဲ့ပြိုင်ပွဲကြားမှာဘလို့ထူးခြားချက်တွေရှိသလဲဆိုတာသိရဖို့စွန့်ဦးတီထွင်မှုပိုင်းဆိုင်ရာတာဝန်ရှိတဲ့ဖန်ဒီယာရဲ့ Entrepreneurship Program Manager ကိုထက်အာကာဆိုးကိုမေးမြန်းထားပါတယ်။ဝင်ပြိုင်ကြတဲ့အသင်းတွေရဲ့ဖန်ဒီနိုင်စွမ်းနည်းပညာသုံးပြီးလူလူကြားချိတ်ဆက်ခြင်းနဲ့အတွေ့အမြင်ဘလောက်ထူးခြားတိုးတက်လာသလဲလို့အရင်ဆုံးမေးကြည့်ပါတယ်။
ပထမနေ့နဲ့ရှင်မယ်ဆိုရင်ဒီနှစ်မှာကစာပြေနေတဲ့ရုပ်ဆောင်မှုပိုင်းမှာပုံမှုပြီးတော့အားရစရာကောင်းတယ်လို့ဆိုမြန်မာပြည်မှာ idea ပိုင်းကအစားပေါ့နော်အကုန်လုံးသူတို့ရဲ့ပေါ့နော်လက်ရှိမှာကြုံတွေ့နေတဲ့လူတို့ရဲ့လိုအပ်ချက်တွေပေါ့နော်ဖြည့်ဆည်းပေးဖို့အတွက် startup တွေအနေနဲ့ဘယ်လိုမျိုးဖြည့်ဆည်းပေးနိုင်မလဲဆိုတာသူတို့အနေနဲ့နည်းလမ်းပေါင်းစုံနဲ့စဉ်းစားကြတယ်ပြီးတော့ဒီစဉ်းစားမှုရတဲ့အကြံဉာဏ်တွေပေါ်မှာလည်းသူတို့အနေနဲ့တကယ်လူတွေနဲ့တွားပြီးတော့ပေါ့နော်မေးမြန်းတာတွေလုပ်တယ် survey တွေကောက်ပြီးတော့တကယ်ဒီဥစားလိုအပ်ချက်ဖြစ်ရလားဒီသူတို့ payment solution ရောတကယ် solution ဖြစ်ရလားဆိုတာတကယ်လောက်ဆောင်ကြရတဲ့အတွက်ကျွန်တော်အနေနဲ့တော်တော်ကြီးကအားရစရာကောင်းတယ်လို့မြင်ပါတယ်မှာ
ဖန်နီးယာရဲ့ startup ပြိုင်ပွဲကိုခေါင်းစဉ်၄မျိုးခွဲပြီးရွေးခဲ့တာဖြစ်ပါတယ်ဘန်ဒါရေးဆိုင်ရာနည်းပညာ fintech စီးပွားရေးဆိုင်ရာနည်းပညာ agtech internet of things နဲ့ tech for all ဆိုပြီးတော့ခန္ဓာ၄ခုခွဲခဲ့တာပါဘာကြောင့်၄ခုလို့သတ်မှတ်ရတာပါလဲ
အတော့လဲဆိုတော့ဒီမြန်မာနိုင်ငံရဲ့ financial ဘိုင်းဒီ agriculture ဘိုင်းပြောတော့ဒီ hardware နဲ့ပတ်သက်ပြီးတော့နည်းပညာပိုင်းတော့ခြေပြီးရစီးပွားရေးလုပ်ငန်းတွေပြီးတော့နည်းပညာရောက်ပေါက်နေတဲ့လူစုကိုကူညီမှုထောက်ပံ့မှုပေးနိုင်မယ်စီးပွားရေးလုပ်ငန်းတွေပေါ်ပေါက်လာဖို့ဆိုရည်ရဲတဲ့အတွက်ကျွန်တော်ဒီရှိရကဏ္ဍတွေအားလုံးနဲ့ပေါ့နော်ကျွန်တော်ဒီ၄ခုကိုရွေးတဲ့ဒီနှစ်အတွက်ရေးဖို့ရွေးမယ်လို့ဆုံးဖြတ်လိုက်တာပါအမအဲ
့တော့ဝင်ပြိုင်ကြတဲ့ဒီအသေးနေရာဘလို့ကဏ္ဍတွေမှာများတာတွေ့ရပါလဲရှင
့်အဓိကတော့ကျွန်တော်ဒီ tax for all ဆိုရဲပေါ့နော်နည်းပညာရောက်ပေါက်နေတဲ့သူတွေပြောမြန်မာနိုင်ငံရဲ့လူစုအများစုကိုအချိုးပြုမဲ့စီးပွားရေးလုပ်ငန်းတွေကိုဆောင်ရွက်မဲ့ ကဏ္ဍမှာဆိုင်မှုဆိုင်မှုကတော့အများဆုံးပါပဲမှာ
စုရသွားတဲ့အသင်းတွေထဲမှာအွန်လိုင်းကနေပြီးတော့ငွေချေးမဲ့လုပ်ငန်းစိုက်ပျိုးရေးသုံးဆက်ပစ္စည်းတွေကိုငှားရမ်းရောင်းနိုင်မဲ့အွန်လိုင်းဈေးကွက်စွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးချနိုင်အောင်လုပ်မဲ့စနစ်စားရတွေအပြင်ကျူရှင်သင်ပေးမဲ့သူတွေနဲ့ចောင်းသားမိဘတွေကြားမှချိတ်ဆက်ပေးမဲ့လုပ်ငန်းမျိုးတွေအထူးပါပါတယ်။ဖန်ဒီယာပြိုင်ပွဲကနေရသွားတဲ့စူဂျီတွေဟာအဲ့ဒီအသင်းတွေအတွက်သူတို့ရည်မှန်းချက်အတိုင်းရှေ့ဆက်လုပ်သွားစေနိုင်မဲ့မာတီငွေတွေဖြစ်တယ်လို့ကိုထက်အားကဆိုကတော့ဆိုပါတယ်
။ကျွန်တော်ပေးလိုက်တဲ့စူဂျီငွေပါနော်သူတို့ရဲ့စီးပွားရေးတွေအတွက်အချိုးရှိရှိအသုံးချနိုင်ဖို့အတွက်ကျွန်တော်ပေးလိုက်တဲ့စူဂျီငွေပါမှသူတို့အနေနဲ့လည်းဒါသူတို့ကုမ္ပဏီအတိုင်းပါနော်သူတို့ရဲ့ဆုံးဖြတ်ချက်တွေအတိုင်းတကယ်ကိုအောင်မြင်တဲ့ဒီကြိုးစားလုပ်ကံကိုကျွန်တော်တို့ကလည်းဒီနားနေပြပြပြွားလည်းကံမှုပြောင်းမှာပါမှာ
ဒီ American Empowerment ပေါ့နော်ဒီလိုနည်းပညာတိုးတက်နေတဲ့နိုင်ငံတွေမှာတော့ startup ဆိုတာကသူတို့ company အခုမှစတဲ့ company တွေသူတို့ရဲ့ဒီစမ်းသစ်တည်ထွင်မှုတွေကိုဈေးကွက်တင်ဖို့စူးစမ်းတဲ့ company တွေလို့ရေဘူးကအဖြစ်တော့နားလည်လို့ရတယ်ပေါ့လေဆိုတော့အခုဗမာပြည်ကခုနဒီနိုင်သွားတဲ့ startup အသင်းတွေကရောသူတို့အနေနဲ့ကဘယ်လိုမျိုးဆက်ပြီးလုပ်မှာလဲဒီလို company ထောင်ပြီးတော့သူတို့ရဲ့ဒီ funding မှုတွေကိုလက်တွေ့လှုပ်သွားမှာလားဒါမှမဟုတ်လို့ရှင်ဒီပြိုင်ပွဲဝင်ထားတဲ့ရည်ရွယ်ချက်အတိုင်းပဲပါဝင်အောင်လို့ပဲသူတို့ကလုပ်မှလားဘလို့กว่าပါလဲရှင
့်တော့ဒီဖန်ကြီးရရဲ့အဓိကရေချက်တစ်ခုဖြစ်တဲ့ပေါ့နော်မြန်မာနိုင်ငံမှာနည်းပညာရှိသူတွေဇုံးစီဆွေလုပ်ငန်းတွေပုံမှန်လေးပေါ်ဆောင်လာဖို့တည်းယူရဲပေါ့အဲ့တော့ကျတော့ကျွန်တော်တို့ဒီပြိုင်ပွဲတစ်ခုလုပ်ပြီးတော့စူးကြီးချင်းချင်းလိုက်တာတွေမခါပဲပေါ့နော်ဒီအနိုင်ရဝါးတင်းတွေအနိုင်မရခဲ့တော့လည်းတကယ်စူးစားရတင်းတွေဆိုနောက်ထပ်လည်းကျွန်တော်ဆက်လက်ပြီးပံ့ပိုးပေးပါဦးတဲ့ဒီတကယ်စီးပွားရေးပေါ့နော်ထူထောင်နိုင်ဖို့အတွက်ကျွန်တော်ပံ့ပိုးပေးဖို့ယူရထားပါတယ်မှာသူတို့ရဲ့ဒီ idea လေးတွေပေါ့နော်အကောင့်ထဲပေါ်ဖို့ဆိုတာသူတို့အနေနဲ့တကယ်စီးပွားရေးကိုထူထောင်ပြီးဆက်လက်ပြီးလုပ်ခွင့်ရှိပါရမှာပြီးတော့သူတို့အနေနဲ့လည်းဒါသူတို့ company အတိုင်းပေါ့နော်သူတို့ရဲ့ဆုံးဖြတ်ချက်တွေအတိုင်းတကယ်ကိုအောင်မြင်တဲ့ဒီကြိုးစားလုပ်ကံကိုဆက်ဆောင်ရလဲပြီးနားနေပြီးတော့ပြေဝါလည်းကံကိုပြောင်းမှာပါမှာ
အသင်းပေါင်း28သင်းက6ရက်ကြာတီထွင်ကြံစဖန်တီးပြိုင်ဆိုင်ခဲ့ကြတဲ့ပွဲမှာပြိုင်ပွဲဝင်ခဲ့ကြသူတွေကရေရှည်စီးပွားဖြစ်ဖန်တီးနိုင်ဖို့ရည်ရွယ်ကြတာတွေ့ရပါတယ်တဲ့
ဒီ6ရက်စင်မှာပါနော်ကျွန်တော်ဒီ self challenge 6ရက်စင်မှာကျွန်တော်ပြိုင်ပွဲဝင်နေနဲ့အနေနဲ့တည်တွေ့ခဲ့ရတယ်သူတို့အနေနဲ့ကဒီပြိုင်ပွဲဝင်နေဆိုတာဒီတစ်ခုလည်းမဟုတ်ပဲနဲ့ပေါ့နော်ဒီဟာကိုသူတို့ရဲ့စီးပွားရေးတစ်ခုလို့ self တစ်ခုလို့မျိုးတကယ်ထူထောင်ရင်းနဲ့စိတ်ညွှန်းနဲ့ဝင်ပြိုင်ခြင်းနဲ့တူတယ်အာတော်တော်များများလေးကိုတွေ့ရတယ်ကျွန်တော်အများစုကတကယ်ဒီဟာကိုပေါ့နော်ပြိုင်ပွဲပြီးသွားရင်တောင်းရင်လည်းဒီဟာကိုပဲသိထားဒီဆိုင်မမဆက်လုပ်ခုချက်စိတ်ကူထားတဲ့သူတွေများပါတယ်
နည်းပညာပြပွဲကြီးတွေဥပမာထားပါတော့အမေရိကန်မှာလုပ်တယ်ဆိုရင်ဒီလို startup company တွေအများကြီးလာလာပြီးတော့သူတို့ရဲ့ဒီထွင်မှုတွေလာလာပြတွေ့ရတယ်လေဒါပေမဲ့တချို့ company တွေကကြတော့လေဒီနှစ်မှာဒါပွဲထုတ်ပြီးမဲ့နောက်နှစ်တွေကြတော့တကယ်တမ်းသူတို့ဈေးကွက်မှာမတင်နိုင်ဘူးအကြောင်းအမျိုးမျိုးကြောင့်ပေါ့နော်များသောအားဖြင့်ကတော့ငွေကြေးအခက်ခဲကြောင့်မို့လို့ကြကြပြပြသူတို့လုပ်ချင်တယ်လို့မလုပ်ရဘူးပေါ့လေဆိုတော့အဲ့လိုမျိုးအခက်ခဲတွေမျိုးကမြန်မာနိုင်ငံမှာရှိနိုင်လားရှင့်
အဲအဲ့ဒါကတော့ကျွန်တော်ဒီ personal အမြင်ကပြောမယ်ဆိုလို့ရှိရင်ပေါ့နော်ဒီစီးပွားရေးလုပ်ငန်းဆိုတာကပါပြီးတော့သူ့အနေနဲ့သူအခက်အခဲတွေကတော့ကြုံတွေ့ရမှာပေါ့နော်အဲဒါကြောင့်တော့ပြောမလဲဒီအမေရိကန်နိုင်ငံကြီးမှာကြုံတွေ့ရလိုမျိုးပဲမြန်မာနိုင်ငံမှာလည်းဒီနှစ်မှာလုပ်ဆောင်နေတယ်နောက်နှစ်မှာတကယ်အောင်မြင်နိုင်မအောင်မြင်နိုင်ဆိုတာကတော့ဒီစူးစမ်းမှုနဲ့ဒီ design နဲ့လုပ်ဆောင်မှုပေါ်မှာအများကြီးမူတည်ရတယ်ကျွန်တော်မြင်ပါတယ်ဒါပေမဲ့အကြောင်းကြောင့်ယုံကြည်ရတစ်ခုကပေါ့နော်ဒီ self challenge ဆောင်ကိုတိုင်းနေတယ်ဝင်နေနေနဲ့ပေါ့နော်ဒီသူတို့ပြန်ဆန်နိုင်ရသွားတဲ့အတွင်းနေနဲ့ဆက်လုပ်နိုင်မယ်တကယ်အောင်မြင်နေလို့နိုင်မယ်လို့ယုံကြည်ပါတယ်မှာ
သူတို့တကယ်တမ်းလက်တွေ့လုပ်တဲ့အခါမှာရောတွေ့လာနိုင်တဲ့အခက်အခဲတွေကိုဖန်ဒီယာအနေနဲ့ဘယ်လိုမျိုးဝိုင်းပြီးတော့ပံ့ပိုးပေးဖို့အစီအစဉ်ရှိလဲရှင့
်ကျွန်တော်ဒီဖန်ဒီယာမှာ entrepreneurship program အတွက် team တက်ရှိပါတယ်မှာအဲ့ team နေနေလဲပေါ့နော်ဒီတိုင်ဝမ်ဝင်မှာတိုင်ဝမ်ဝင်တဲ့အတိုင်ဝမ်ဝင်နေပြီးတော့အနိုင်ရသွားတဲ့အတွင်းနေနေလဲအနေဆက်ပြီးတော့ဒီနားနေပြီးတော့ပံ့ပိုးပူညီပြီးတော့အချင်းချင်းလေးပြုမှုတွေလည်းကျွန်တော်စီစဉ်ထားပါတယ်မှာ
ဖန်နီယာရဲ့ entrepreneurship program manager ကိုထက်အားကဆိုးဖြစ်ပါတယ်ဖန်နီယာက startup challenge ပြိုင်ပွဲကျင်းပဆုပေးနိုင်ဖို့အတွက် American ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးရေး agency USAID အပြင်ပုဂ္ဂလိကလုပ်ငန်းတွေဖြစ်ကြတဲ့ Uber, Wave Money, Telenor Digital, Proximity Design တို့ကနေကူညီပံ့ပိုးခဲ့တာဖြစ်ပါတယ်ရှင်
အဆူမြမွန်စီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့သတင်းလာနေညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါ။အနုပညာလောကမှာဘလို့သတင်းထူးတွေရှိခဲ့ပါသလဲ။ဒီလိုအနုပညာလောကကသတင်းတူတူထွားထွားတွေကိုမှအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင် အားလုံးစိတ်နဲ့ဖြော်ရှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်တင်လာမှာတော့ Manchester မြို့ကဂီတဖြော်ပြပွဲအသေးခံဘုံခွဲတိုက်ခိုက်မှုမှာထိခိုက်ရသူတွေအတွက်ဘယ်သူကရံမုံငွေရှာပြီးတော့ဂီတဖြော်ပြပွဲတစ်ခုထပ်ပြီးတော့လုပ်တာပါလေ။ပြီးတော့ Britain တော်ဝင်မင်းသားရဲ့ကျင်းရတော့ Cambridge မြို့သားကတော်ရဲ့ညမမင်္ဂလာဆောင်ပြီးပြီးချင်းပဲသူဘက်ကို honeymoon ထွက်နေပါလေဒီလိုမျိုးကဘာတလွားကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားရိုက်ကိုပြောပြပေးသွားမှာပါဒီစနေမဲ့ကျော်ဂီတဝိုင်းတစ်ခုဖြစ်တဲ့ Oasis အဖွဲ့ရဲ့အရင်ကပင်တိုင်းအဆိုတော် Liam Gallagher ဟာသူ့ရဲ့ဇာတိမျိုးဖြစ်တဲ့ Manchester မြို့ကဂီတဖျော်ပြပွဲမှာအသေးခံဘုံခွဲတိုက်ခိုက်မှုအတွင်းထိခိုက်ခဲ့ရတဲ့သူတွေအတွက်ရည်စူးပြီးတော့သူ့ဖျော်ပြတဲ့စင်မြင့်ပေါ်မှာတော့ဖျောင်းနိုင်22တိုင်ထွန်းညီပြီးတော့အထိမ့်မဲ့ပြုလုပ်ခဲ့ပါတယ
် Manchester I love you we love you look after each other thank you for coming out
ဗြိတိန်နိုင်ငံမြောက်ပိုင်း Manchester မြို့မှာအရင်သတင်းဘက်ကကျင်းပခဲ့တဲ့ American Pop ဆိုတော့ Ariana Grande ရဲ့စင်မြင့်ဖျော်ပြမှုပြပကျင်းမှာပဲဖြစ်ပွားတဲ့ပုံခွဲမှုကဗြိတိန်နိုင်ငံမှာ7နှစ်တာကာလအတွင်းအဆိုးရွားဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။နေဖြစ်တဲ့ Noel Gallagher နဲ့အတူဖွဲ့ခဲ့တဲ့သူတို့ရဲ့ Oasis အဖွဲ့1990ပြည်လွန်ကာလမှာအရန်ပေါက်တဲ့ထာဝရအရှင်တန်ခြင်း Live Forever ဆိုတဲ့တခြင်းနဲ့မေလ30ရက်နေ့သူ့ရဲ့တကူတော်ဖျော်ပြပွဲကိုအဆုံးသတ်ခဲ့ပါတယ်။အဲ့ဒီဖြော်ပြမှုကရတဲ့ငွေတွေကိုတော့သူကမန်ချက်စတာဘုံခွဲမှုမှာထိခိုက်ရတဲ့သူတွေကျန်ရသူမိသားစုတွေလူထဲမှာဖြစ်ပြီးတော့သူ့ရဲ့ဖြော်ပြပွဲအတွင်းပိဋိသက်က Standard for 22 ဆိုလိုတာကတော့အဲ့ဒီတိုက်ခိုက်မှုကြောင့်တေဆုံးခဲ့ရတဲ့22ဦးအတွက်ရက်တီပါဆိုပြီးတော့ရေရွကြတော့သူကလက်ခုပ်တီးထောက်ခံခဲ့ပါတယ်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာလည်းသူက Twitter လူမှုကွန်ရက်ပေါ်မှာဝန်ထဲကြောင့်တက်ပြီးတော့ရေးခဲ့တာပါမန်ချက်စတာမှာဖြစ်ပျက်ခဲ့မှုတွေအထူးတုံ့လုံးကြေကွဲရပါတယ်။ထိခိုက်ရတဲ့မိသားစုတွေအတွက်ချစ်ချင်းမြတ်တာနဲ့အလင်းရောင်ပေးပို့ပါတယ်လို့သူရေးခဲ့ပါတယ်။ I said baby I don't really wanna know how you got in brows တလုံးပါပဲမင်္ဂလာဆောင်သွားတဲ့ Pippa Middleton တယောက်သူ့ရဲ့ခမွန်းတဲ့နဲ့အတူ Australia နိုင်ငံဆင်နီမြို့မြောက်ပိုင်းHawkesbury မြို့မှာရေလွှာရှက်ပြေးလေရင်ပေါ်တက်သွားကြတာကိုတော့မေလ21ရက်နေ့ကတွေ့လိုက်ရပါတယ်။ Pippa Middleton က Britain တော်ဝင်မင်းသား Cambridge မြို့သား William ရဲ့ကျင်းရတော်မြို့သားကတော့ Kate ရဲ့ညီမဖြစ်ပြီးတော့သူ့ရဲ့မင်္ဂလာပွဲကိုအများကအားယုံဆိုင်စောင့်ကြည့်ခဲ့ကြတာပါ။ Australia နိုင်ငံမီဒီယာတွေမှာတော့ Pippa တို့ဇနီးမောင်နဲ့မေလ30ရက်နေ့မှာဆင်နီကိုရောက်လာခဲ့ပြီးတော့အလျှောက်လဲနေတယ်လို့ရေးထားပါတယ်။သူတို့ဇနီးမောင်နှံဟာမေလ20ရက်နေ့ကအင်္ဂလိပ်နယ်မြို့လေးတစ်မြို့ကဖျားရှိခိုးကြောင်းမှာလက်ထပ်ခဲ့ကြတာဖြစ်ပြီးတော့သူတို့ရဲ့မင်္ဂလာပွဲကိုတော့တော်ဝင်မိသားစုတွေပြင်နာမည်ကျော်အားကစားသမားတွေအမှုပညာရှင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ပီပယ်ကသူ့ရဲ့အမကိတ်တော်ဝင်မင်းသားဝီလျံနဲ့လက်ထပ်တုန်းကသူတို့သမီးအရန်လှုပ်ခဲ့ပြီးတော့အဲ့ဒီကလေးကမီဒီယာရဲ့အာရုံစိုက်မှုသူ့ရဲ့ကိုယ်ခန္ဓာလှပကျော်ရှင်မှုတို့ကြောင့်သူကိုယ်တိုင်လည်းနာမည်ကျော်ကြားသူစီဝင်သွားခဲ့ပါတယ်ရှင်။တတရောင်တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလာကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
ညာလောကကတည်တင်းတူတူထွားထွားတွေကိုမအေးတန်နာကျော်ကစူးစီးပြီးတက်တန့်ရောင်တည်တင်းလောအစီအစဉ်ဖြစ်နေတင်ဆက်သွားတာပါရှင်အခုတော့တည်တင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်မှာတော့ရန်ကုန်မြို့ကကိုဇော်မြလင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်ဝင်းဝင်းကျင်တဲ့အကြောင်းအရာကတော့မာပြည်ရဲ့အနာဂတ်အရေးနဲ့တိုင်းသားတွေရဲ့ခံကြံတာပဲဖြစ်ပါတယ်။အဓိကဘာလဲဆိုတော့ကျွန်တော်တိုင်းသားတွေရဲ့တန်းတူညီမျှရေးပဲဖြစ်ပါတယ်။မြန်မာပြည်ရဲ့တိုင်းသားအရေးဟာဒီမိုကရေစီအရေးချက်ကိုပို့ပြီးတော့ကိုအခြေခံကြတယ်လို့ကျွန်တော်ယုံကြည်ပါတယ်။
ဒီမိုကရေစီအရေးဟာအရေးမကြီးဘူးလို့ကျွန်တော်မဆိုပါဘူးဒါပေမဲ့မတူညီတဲ့တိုင်းသားတွေအတူတကွနေထိုင်တဲ့ဗမာပြည်တော်နိုင်ငံမျိုးမှာဒီသမိုင်းကိုချင်ကြည့်မယ်ဆိုရင်တိုင်းသားတွေရဲ့အခန်းကဏ္ဍဟာအချက်အချာကျတဲ့နေရာကနေပါဝင်ပါတယ်တိုင်းသားဒေသတွေမှာဖြစ်ပေါ်နေခဲ့တဲ့စစ်ပွဲတွေကိုအကြောင်းပြပြီးတော့စစ်တပ်အင်အားကိုတိုးကျဖို့အခွင့်အရေးရပါတယ်ဟောပြည်ထောင်မပြိုကွင်းဆိုတဲ့မူးကိုအကျပြီးတော့စစ်တပ်ရဲ့အင်အားကိုတဆင့်ချင်းတဆင့်ချင်းတိုးချဲ့ပြီးတော့နိုင်ငံလုံးကိုစစ်ကြုံပြုခဲ့ပါတယ်ဒါသာဟုတ်ပြလေဆိုတော့မြန်မာပြည်ရဲ့အရင်သားအရေးဟာအခြေခံကျတဲ့ရေဆိုင်ဖြည့်ရှင်းရမယ့်ပြဿနာတွေထဲမှာနံပါတ်၁နေရာမှာရှိတဲ့အကြောင်းအရာဖြစ်တယ်ဆိုတာကိုကြားလာအခုမြန်မာပြည်မှာနေထိုင်တဲ့တိုင်းသားလူမျိုးတွေသိကြည့်မယ်ဆိုလို့ရှိရင်ဘလို့ဟာဒီထောင်စုမြန်မာပြည်ရဲ့အစိတ်အပိုင်းတစ်ခုအနေနဲ့ဒီကုန်းယူဝင့်ကြောစော်ကြောဆိုတာခံစားတာမတွေ့ကြရပါဘူးသူတို့ရဲ့အတီးဒီတော့တိုင်းသားလူမျိုးစုအဖြစ်အနေနဲ့သာဂုဏ်ယူတတ်ကြတယ်ပြောဆိုတတ်ကြတာကိုတွေ့ရပါတယ်မတူညီတဲ့တိုင်းသားပေါင်းစုံနေထိုင်တဲ့မြန်မာပြည်လိုနိုင်ငံမျိုးမှာအကုန်လုံးကပါဝင်ပတ်သက်ပြီးတော့ဂုဏ်ယူနိုင်တဲ့အမျိုးသားရေးလက္ခဏာတည်းရဲ့မရှိဘဲနဲ့ကျွန်တော်တို့လူချင်းတဲ့ဒီမိုကရေစီပန်းတိုင်းဖွံ့ဖြိုးရေးပန်းတိုင်းကိုရောက်နိုင်မှာမဟုတ်ပါဘူးတိုင်းသားအကုန်လုံးဟာမြန်မာပြည်ကြီးဖွံ့ဖြိုးတိုးတက်တာကိုမြင်ကြင်ကြပါတယ်မြန်မာပြည်ကြီးဟာတခြားအင်းင်းချင်းနိုင်ငံတွေနဲ့ရမောင်တန်းပြီးတော့ကဘာအလီမှာဂုံယူဝင့်ကြောတော့ရက်တိနိုင်တာကိုကျွန်တော်တို့မြင်ကြပါတယ်။အဲ့တော့ငုံလုံးချုပ်အနေနဲ့ပြောချင်တာတော့မြန်မာပြည်ရဲ့ခေါင်းဆောင်တိုင်းနော်နိုင်ငံသားတိုင်းတာဝန်ရှိသူအားလုံးဟာတိုင်းပြည်ရဲ့အနာဂတ်အရေးကိုရှေ့ရှုပြီးတော့တိုင်းသားတွေရဲ့အခွင့်အရေးအတွက်ခါပွင့်ပြီးတော့အစွမ်းကုန်ဆောင်ရွက်ကြပါလို့ပဲကျွန်တော်ပြောချင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလေ့လာနိုင်ကြပါတယ်။ဒါအပြင် VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့တဲ့တေးတချင်တွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပို့နိုင်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932312555လေးကိုခေါ်ဆိုနိုင်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရတယ်ဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ရန်ကုန်မြို့ကိုလိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။ဒီကနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ရင်ထိုက်ကပြောပြပေးပါအောင
်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်မကြခင်ကပဲကနေဒါနိုင်ငံကိုဆက်ရောက်လာခဲ့ပြီးကနေဒါရောက်မြန်မာမိသားစုဝင်တချို့ကကြိုဆိုခဲ့ကြပါတယ်ခီးစဉ်အတွင်းမှာတော့ဒေါက်ဆန်းစုကြည်ကကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူးနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ကနေဒါခီးစဉ်အပြီးမှာတော့ဒေါက်ဆန်းစုကြည်ဟာဆွေဒင်နိုင်ငံကိုခီးဆက်မှာပါကနေဒါနဲ့ဆွီဒင်နိုင်ငံတွေရဲ့ Federal Democracy စနစ်ကိုအဆင့်ဆင့်ပြောင်းလဲကျင့်သုံးမှုတွေနဲ့ပတ်သက်ပြီးခီးစဉ်အတွင်းမှာဆွေးနွေးမယ်လို့လည်းခီးစဉ်အကျိုးသတင်းထုတ်ပြန်ထားပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာပြီးခဲ့တဲ့စနေနေ့ကလူ9ဦးသေဆုံးပြီး50နီးပါးဒဏ်ရာရရှိခဲ့တဲ့အထိတိုက်ခိုက်ခဲ့သူ3ဦးဘသူတွေဖြစ်တယ်ဆိုတာကိုရဲကသိရှိထားပြီးလို့ဝန်ကြီးချုပ်ထရီဇာမေးကဒီကနေ့ပြောပါတယ်။စုံစမ်းစစ်ဆေးမှုတွေအတွင်းတင့်တော်တဲ့အချိန်မှာတိုက်ခိုက်သူတွေရဲ့နာမည်တွေကိုထုတ်ပြောမှာဖြစ်ပြီးတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူ11ဦးကိုရဲကဖမ်းထားပြီးလို့လည်းဝန်ကြီးချုပ်ကပြောဆိုသွားပါတယ်ကတားနိုင်ငံကအကြမ်းဖက်ဝါဒကိုထောက်ပံ့ပေးနေတယ်လို့ဆွဆဲပြီးဆော်ဒီအာရေဗျ၊အီဂျစ်၊ဘာရင်၊အာရဗ်စော်ဘွားများပြည်တော်စုယီမင်နဲ့မော်ဒိုက်နိုင်ငံတွေကဒီကနေ့တင်းနှင်းလှနေမှာပဲကတားနဲ့တန်တမန်ရေးအဆက်အဆံဖြတ်တောက်လိုက်ပါတယ်ဒီလိုရက်ကတရားနှီးလမ်းမကြသလိုအခြေအမြင့်မရှိတဲ့ဆွဆဲချက်တွေကိုအခြေခံပြီးလုပ်တာလို့ကတားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပါတယ်ကတားနိုင်ငံကတန်တမန်အမှုတန်းတွေကိုပြန်လည်ခေါ်ယူမှာဖြစ်ပြီးလေချောင်းရေချောင်းသွာလာမှုတွေကိုပါဖြတ်တောက်မယ်လို့ဒီနိုင်ငံတွေကပြောဆိုထားတာဖြစ်ပါတယ်ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကစီးပွားရေးလုပ်ငန်းတစ်ခုမှာဒီမနေ့ပြစ်ခတ်မှုဖြစ်တာကြောင့်9ယောက်သေဆုံးပြီး9ဦးဒဏ်ရာရထားတယ်လို့ Orange County ရဲဌာနကသတင်းထုတ်ပြန်ပါတယ်။တနက်သမားလိုတန်းတရာရှိထားသူသေဆုံးသွားပြီလို့လည်း Orange County ပြောခွင့်ရကပြောပါတယ်လုပ်ငန်းခွင်မကျေနပ်မှုကြောင့်ဖြစ်နိုင်တယ်လို့ရဲကပြောပြီးအခုချိန်ထိတော့အကြမ်းဖက်ဝါရဆဲတိုက်ခတ်မှုနဲ့ဆက်ဆက်တဲ့အထောက်အထားတွေမတွေ့ရသေးဘူးလို့မကြခင်ကပြုလုပ်တဲ့ရဲအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင
်တရင်အချင်းချက်ကိုမတင်ရထိုက်ကကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ် VO American အတမနဲ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမ်မီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှောင်းလောပါ
This program has come to you from the Voice of America, Washington.